Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2022ခုနှစ် November 13ရက်နေ့တနင်္ဂနွေနေ့မနေ့ဖက်အတန်နဲ့အစည်းအဝေးကို American ပြည်တော်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာ။ဒီကနေ့အတန်လွှင့်အစည်းအဝေးကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးဝင်းနဲ့အတူပြောပြပေးမှာပါရုရှားသိမ်းထားတဲ့ခါဆန်မြို့ကိုယူကရိန်းတွေကပြန်ပြီးသိမ်းနိုင်ရတာဟာထူးခြားတဲ့အောင်မြင်မှုလို့အမေရိကန်ကကြိုဆိုလိုက်ပါတယ်အီရန်ပေါ်မှာတိုးမြင့်တန်းခတ်ဖို့အတွက်ဂျာမနီဝန်ကြီးချုပ်ကပြောကြားလိုက်ပါတယ်အာဆီယံနိုင်ငံတွေစီးပွားရေးပြန်ပြီးနလန်ထူလာစေဖို့အတွက်ဂျပန်ကရန်ငွေဘီလီယံ300နီးပါးအကူအညီပေးမယ်လို့ပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါကိုစိုးမိုးကျော်ကြီး
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေပြီးတဲ့အခါမှာတော့ကျွန်တော်တို့ဆက်သွယ်မေးမြန်းခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကအာဆီယံထိပ်သီးအစည်းအဝေးကနေပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ချခဲ့တဲ့အပေါ်မှာ NUG ကတုံ့ပြန်လိုက်ပါတယ
်အမှန်တော့ကျွန်တော်တို့ကဒီ 5-point processor တစ်ခုလုံးကိုပြန်လည်ပြီးတော့ပြည်ပြောင်းလဲတဲ့ကိစ္စမျိုးတွေကိုလုပ်စေချင်တာပေါ့လေအခုကဒီ multiple body check ကိုတော့ဒီတိုင်းထားမယ် account for တဲ့
မကြမီပါပဲအပြည့်အစုံကိုဓာတ်တော်တာဆင်ရပါမယ်အဲ့ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုအတန်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာဒါအပြင်တပတ်အတွင်းထူးခြားတဲ့ပြည်တွင်းနဲ့နိုင်ငံတကာသတင်းစတဲ့အစီအစဉ်တွေကိုကြည့်ရှုဓာတ်တော်တာဆင်ရမှာဖြစ်ပါတယ်အခုတော့ကျွန်တော်တို့သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုခင်မောင်စိုးမြင့်တို့ကပြောပြပါတော့မယ်ခင်ဗျာ
ရုရှားသိမ်းပိတ်ထားတဲ့ခါဆန်မြို့ကိုယူကရိန်းတပ်တွေပြန်လည်လွတ်မြောက်နိုင်အောင်လုပ်ခဲ့တာဟာထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်နေ American သမ္မတအင်ဂျူကကြိုးစုံကုန်ပြုတ်လိုက်ပါတယ်အခုစစ်ပွဲအတွင်းရုရှားတွေသိမ်းပိတ်ခဲ့တဲ့တခုတည်းသောဒေသမျိုးတော်ဖြစ်တဲ့ခါဆန်မှာအခုယူကရိန်းအလံပြန်ပြီးလွှင့်ထူနိုင်တာဟာယူကရိန်းတွေရဲ့ထူးခြားတဲ့အောင်မြင်မှုပဲဖြစ်ကြောင်း American သမ္မတဂျိုးဘိုင်ဒန်နဲ့အတူကမ်ဘောဒီးယားနိုင်ငံကိုရောက်နေတဲ့အမျိုးသားလုံခြုံရေးတန်ဘေဂျစ်ဆလဗန်ကသတင်းတောက်တွေကိုပြောပါတယ်ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကခါဆန်ကိုပြန်ပြီးတိတ်လိုက်နိုင်ပြီဖြစ်ကြောင်း Telegram လူမှုမီဒီယာကနေဗီဒီယိုနဲ့ပြောကြားခဲ့ပြီးတဲ့နောက်မှာအခုလို Jake Sullivan ကပြောတာပါ Phnom Penh ကအာဆီယံစည်းဝေးတက်ရောက်ခဲ့တဲ့ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကလည်းစနေနေ့မှာပဲ Ukraine နိုင်ငံခြားရေးဝန်ကြီး Dmytro Kubela နဲ့တီးတန့်တွေ့ဆုံခဲ့တာဖြစ်ပါတယ်ဝန်ကြီး Blinken က Ukraine ကို American ကပေးထားတဲ့ဂရုတိုင်အကူအညီတွေပေးမှာဖြစ်ပြီးတော့အခုကြာရောက်နေပြီဖြစ်တဲ့ဆောင်းကာလအတွက်လိုအပ်တာတွေနဲ့လူသားစာနာမှုအကူအညီတွေကိုတိုးမြှင့်ပေးရသွားဖို့ရှိကြောင်းဝန်ကြီးချုပ်ကူဘဲလာနဲ့တွေ့ဆုံစဉ်မှာပြောကြားခဲ့တယ်လို့ American နိုင်ငံရဲ့ဌာနပြောခွင့်ရ Netpress ကပြောပါတယ်။ Ukraine စစ်ပွဲအခြေအနေကိုစောင့်ကြည့်နေတဲ့ Britain ကဝန်ကြီးဌာနကတော့ Russia ရဲ့ Kherson ကနေဆုတ်ခွာသွားတာဟာ Dnipro မြစ်အနောက်ဘက်ကမှ Russia တပ်တွေအခက်ခဲတွေနဲ့ရင်ဆိုင်နေရတယ်ဆိုတာသိသာစေတယ်လို့စနေနေ့မှာပြောကြားလိုက်ပါတယ်။
ဤရန်အာဏာပိုင်တွေကအစိုးရစန့်ကျင်ရေးဆန္ဒပြနေကြသူတွေကိုအကြမ်းဖက်နှိမ်နင်းနေတဲ့အတွက်ဂျာမနီဝန်ကြီးချုပ် Olaf Scholz ကစနေနေ့ကပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချလိုက်ပါတယ်။ဒါအပြင်သူတို့ဂျာမန်ပြည်သူတွေအနေနဲ့အီရန်ပြည်သူတွေနဲ့အတူပကုန်းချင်းရှင်လျက်အတူတကွရပ်တည်နေပါတယ်လို့လည်းပြောပါတယ်။အခုဆန္ဒပြပွဲဟာအီရန်အမျိုးသမီးလူငယ်တဦးကိုရဲကဖမ်းဆီးခဲ့စဉ်တေဆုံးခဲ့ရတဲ့ခေါင်းစည်းပဝါကောင်းကောင်းမရှိလို့ဆိုတဲ့ဝစ်စားစင်ရင်မှုဆိုင်ရာပြဿနာမဟုတ်တော့ဘဲလွတ်လပ်ခွင့်နဲ့တရားမျှတမှုဆိုင်ရာတိုက်ပွဲဖြစ်လာကြောင်းဂျာမနီဝန်ကြီးချုပ်ကပြောဆိုပါတယ
် Nächste Woche sollen weitere Sanktionsmaßnahmen hinzukommen. Wir wollen den Druck auf die Revolutionsgarden.
ထပ်တိုးဖို့ရှိပါတယ်ကျွန်တော်တို့ဥရောပသမဂ္ဂ EU အနေနဲ့အီရန်တော်လှန်ရေးအဆောင်တက်တဲ့နိုင်ငံရေးခေါင်းဆောင်ပိုင်းတွေအပေါ် PRP တိုးမြင့်မှုတွေဆက်လုပ်သွားဖို့လိုလားပါတယ်ပြစ်မှုကျူးလွန်သူတွေကိုတရားဥပဒေအရအရေးယူနိုင်ရေးအတွက်တက်တဲ့အထောက်အထားတွေကိုစုဆောင်းဖို့ကြိုးစားနေတာကိုကျွန်တော်တို့အားပေးပါတယ်လို့ဂျာမန်ဝန်ကြီးချုပ် Olaf Scholz ကပြောဆိုသွားတာပါ။အီရန်ပြည်သူတွေရဲ့ရဲစွမ်းတက်သည့်ဘလောက်ရှိတယ်ဆိုတာကျွန်တော်တို့အနေနဲ့တွေးကြည့်လို့တော့မရပါဘူးလို့ Olaf Scholz ကသူ့ရဲ့သတင်းပတ်စင်ဗီဒီယိုမိန့်ခွန်းထဲမှာပြောပါတယ်။ဆက်လက်ပြီးတော့သူကဆန္ဒပြအီရန်ပြည်သူ300ကျော်တေဆုံးပြီးဒါဇင်ပေါင်းများစွာတေဒဏ်ချမှတ်ခံထားရတယ်လို့14,000ကျော်ကလည်းဖမ်းဆီးခံထားရတယ်လို့ပြောပါတယ်။အဲဒီလိုအီရန်ပြည်သူတွေကိုအကြမ်းဖက်နှိမ်နင်းတာနဲ့ယူကရိန်းကိုကျူးကျော်တဲ့ရုရှားကို drones မောင်းသူမဲ့လေယာဉ်တွေရာနဲ့ချီပေးပို့ခဲ့တာတွေအတွေ့အီရန်အစိုးရအနေနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကြုံတွေ့ရလိမ့်မယ်လို့လည်းပြောဆိုပါတယ်ခင်ဗျာ
ကမ္ဘာနိုင်ငံတွေကခေါင်းဆောင်တွေတက်ရောက်တဲ့ဥရုယာရီဆန်ရ COP 27ညီလာခံကျင်းပရာအီဂျစ်နိုင်ငံရှမ်အယ်ရှိတ်မှာစနေနေ့ကရာနဲ့ချီတဲ့တက်ကြွလှုပ်ရှားသူတွေစုဝေးချီတက်ပြီးတော့ရုပ်ကျင်းနောင်စာတုံးဆက်မှုအဆုံးသတ်ဖို့နဲ့ဥရုယာရီပြောင်းလဲမှုကြောင့်ကျုံရတဲ့ဆုံးရှုံးပျက်စီးမှုတွေအတွက်အနောက်နိုင်ငံတွေကပေးဆက်ကြဖို့တောင်းဆိုခဲ့ကြပါတယ်။ပင်လယ်သမုဒ္ဒရာရင်းမြစ်နယ်ပြင်တွေမြင့်တက်နေသလိုသူတို့လည်းအရှိန်မြင့်လှုပ်ဆောင်နေတာဖြစ်ကြောင်းချမ်းသာသူတွေကိုအခွန်ကောက်ဖို့နဲ့သူတို့ရဲ့လှုပ်ဆောင်မှုတွေကြောင့်ပေါ်ပေါက်လာတဲ့ရာသီဥတုဖောက်ပြန်မှုတွေအတွက်ဆုံးရှုံးရတာတွေကိုပြန်ပြီးပေးဆက်ဖို့အတွက်တောင်းဆိုကြတာဖြစ်ပါတယ်။ဖိလစ်ပိုင်ကလာတဲ့တက်ကြွလှုပ်ရှားသူတူကတော့ကမ္ဘာနိုင်ငံတွေအနေနဲ့ဖန်လုံးဓာတ်ငွေထုတ်လုပ်မှုတွေတိတိတသားရှော့ချဖို့ဆက်လက်တောင်းဆိုမယ်လို့ပြောပါတယ်။ဒါပြင်ဥတုဖောက်ပြန်မှုအတွက်တာဝန်ရှိတဲ့နိုင်ငံတွေအနေနဲ့ကမ္ဘာဆုံးရှုံးမှုတွေအတွက်ပြန်ပေးဆက်ဖို့လည်းမကဘဲနဲ့လိုင်းရောညီတွေဖြစ်အောင်ပြန်ပြီးတော့ပြုပြင်ပေးဖို့နဲ့ရောပေါင်းအောင်လုပ်ပေးဖို့ပါ။ပန်ကြားကြပါလေဒီနေ့ COP 27ညီလာခံကျင်းပနေချိန်မှာပြုလုပ်တဲ့လူမှုဆန္ဒပြပွဲတွေထဲမှာစနေနေ့ကဆန္ဒပြပွဲဟာအကြီးဆုံးဖြစ်ပါတယ်ပြီးခဲ့တဲ့ရက်တွေအတွင်းဆန္ဒပြပွဲတွေပြုလုပ်ခဲ့ကြတာဖြစ်ပြီးဥရုယာတီပြောင်းလဲမှုကြောင့်ဖြစ်ပွားလာတဲ့တဘာဝဘေးအန္တရာယ်တွေကြောင့်ကျုံရတဲ့ကပ်ဘေးတွေအတွက်ချမ်းသာတဲ့နိုင်ငံတွေကရောကြေးပေးကြဖို့တောင်းဆိုကြတာဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုရဲ့အစိုးရတက်တန်းဝဲရွေးကောက်ပွဲမှာပေပါဒီကအတက်လွတ်တော်ကိုထိန်းချုပ်မလဲဆိုတာအဆုံးအဖြတ်ပေးကောင်းပေးနိုင်တဲ့နီဘာရာပြည်နယ်ရဲ့မဲရွေတွက်မှုဟာနောက်ဆုံးအဆင့်ကိုရောက်ရှိနေပါပြီ။တကယ်လို့သာဒီမိုကရက်ပါတီကအမတ်လောင်းကက်သရင်းကိုတက်စ်မက်စတိုကအနိုင်ရမယ်ဆိုရင်ရီပပ်ဘလစ်ကန်ပါတီနဲ့မဲရွေအတွက်တူသွားမှာဖြစ်ပါတယ်။အဲ့ဒီအခါဒုတိယသမ္မတကမလာဟဲရစ်ကမဲပေးဆုံးဖြတ်ရမှာဖြစ်တဲ့အတွက်သူ့ရဲ့ပါတီကိုမဲပေးလိုက်ရင်ဒီမိုကရက်ပါတီကကွန်ဂရက်စီနိတ်လွှတ်တော်ကိုထိန်းချုပ်ခွင့်ရမှာဖြစ်ပါတယ်။ဒီလိုမဟုတ်ဘဲပြိုင်ဘက်အဒန်လက်ဆက်စ်ကသာအနိုင်ရသွားရင်တော့ရီပပ်ဘလစ်ကန်ပါတီကကွန်ဂရက်စီနိတ်အထက်လွှတ်တော်မှာ50တနေရာရဖို့အတွက်လာမယ့်လမှာပြုလုပ်မဲ့ဂျော်ဂျီယာပြည်နယ်ကရွေးကောက်ပွဲရလဒ်ကိုစောင့်စားရမှာဖြစ်ပါတယ်ခင်ဗျာ။
American Dam မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 9335နဲ့9383တိုင်းထိုမီတာ49 kHz 6153ပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American Dam ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကမ္ဘောဒီးယားနိုင်ငံမှာအာဆီယံလက်ကျဥက္ကဋ္ဌဝန်ကြီးချုပ်ဟွန်ဆောင်ဦးဆောင်ကျင်းပတဲ့အကြိမ်40နဲ့41ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးတွေကတော့တောက်ကြနေမှာပြီးဆုံးသွားပါပြီ။ဒီနှစ် 2022 ဟာအာဆီယံစတင်တည်ထောင်တဲ့55နှစ်ပြည့်နှစ်ဖြစ်ပြီးတော့အာဆီယံအနေနဲ့နောက်မှပူးပေါင်းဆောင်ရွက်မှုတွေခိုင်မာအောင်လှုပ်ဆောင်ဖို့အပြင်အာဆီယံအတိုက်အဝန်းတည်ဆောက်ရေးကိုပံ့ပိုးတဲ့အနေနဲ့ဆွေးနွေးဌာနတွေပြည်သူတွေကြားဆက်သွယ်မှုတွေတိုးမြှင့်ဖို့အတွက်အာဆီယံခေါင်းဆောင်တွေကကတိပေးခဲ့ကြပါတယ်။မြန်မာရင်းနဲ့ပတ်သက်လို့အာဆီယံထုတ်ပြန်ချက်ထဲမှာတော့မြန်မာနိုင်ငံရဲ့အကြံဖက်မှုတွေကိုရှုံချပြီးလက်နက်ကိုင်ဖွဲ့စည်းအားလုံးအနေနဲ့ဒါကိုတာဝန်ယူပြီးစဉ်စဉ်ဆင်ခြင်ဆောင်ရွက်ဖို့တိုက်တွန်းပါတယ်။မြန်မာနိုင်ငံရဲ့အကြံဖက်မှုတွေတိုးတာဟာမြန်မာနိုင်ငံကိုသာမကအာဆီယံတိုက်ဝိုင်းတည်ဆောက်ရေးကြိုးပမ်းမှုကိုပါထိခိုက်စေချောင်းနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းချမ်းတာရှိခံမဲ့အဖြစ်တစ်ခုထုတ်နိုင်အောင်အာဆီယံကကူညီမှာဖြစ်တဲ့အပြင်အခြေအနေကိုစောင့်ကြည့်မယ်လို့လည်းဖော်ပြပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ဘုံမှုကြီးမင်းအောင်လိုင်းကိုရင်ပါဝင်တဲ့အာဆီယံထိပ်သီးဆွေးနွေးပွဲကလည်းမြန်မာရေးအာဆီယံဘုံသဘောတူညီချက်9ရပ်ကိုချရခဲ့တာပါဒါပေမဲ့တိုးတက်မှုမရှိသလောက်ဖြစ်နေတာမို့ဒါကိုလိုက်နာဖို့ပြက်ကွက်တဲ့မြန်မာစစ်ကောင်ဆောင်တွေကိုအာဆီယံအဆင့်မြင့်အစည်းအဝေးတွေမှာကိုစားပြုကွက်မပေးဖို့ပါအာဆီယံကဆုံးဖြတ်ထားပါတယ်စစ်ကောင်စီနိုင်ငံရဲ့ဝန်ကြီးဌာနကတော့မြန်မာမပါတဲ့အစည်းအဝေးကဆုံးဖြတ်ချက်ချတာအတွက်အာဆီယံကောင်ဆောင်တွေရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ထားတာပါဘရူနိုင်ကမ္ဘောဒီးယားအင်ဒိုနီးရှားလာအိုစ်မလေးရှားမြန်မာဖိလစ်ပိုင်စင်ကာပူထိုင်းနဲ့ဗီယက်နမ်တို့ပါဝင်တဲ့အာဆီယံ10နိုင်ငံအဖွဲ့မှာ17နိုင်ငံမြောက်ဖြစ်နေပါဝင်မှုအရှိတီမောကိုမူအဖြစ်လက်ခံဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်
။ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုးစ်ကသူ့ရဲ့နိုင်ငံဟာအရှေ့တောင်အရှဒေသတွင်းနဲ့ထိတွေ့ပြီးဆက်ဆံရေးတွေအားကောင်းလာအောင်လှုံ့ဆော်နေတယ်လို့အာဆီယံခေါင်းဆောင်တွေကိုစနေနေ့ကပြောပါတယ်။ကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုအောင်မြင်စွာကျော်လွှားနိုင်ဖို့အတွက်နှစ်ဖက်စလုံးကပူးပေါင်းဆောင်ရွက်မှုတွေကိုနှစ်ဆတိုးမြင့်ဖို့အရေးကြီးတယ်လို့ကမ္ဘောဒီးယားနိုင်ငံဖရမ်ပင်မြို့တော်မှာသူကပြောဆိုပါတယ်ကျွန်တော်တို့ရဲ့တတိယတန်ချမှတ်ထားတဲ့ဆက်ဆံရေးရဲ့ဒစိမ့်တစ်ပိုင်းဖြစ်တဲ့ခိုင်မာတဲ့ယင်းနီမြုပ်နှံမှုတွေကိုကျွန်တော်အနေနဲ့ဒီကနေ့ကြီးညာလိုက်ပါတယ်လို့သူကပြောပါတယ်ဒီကနေ့တနင်္ဂနွေနေ့မှာကနေဒါဝန်ကြီးချုပ်ထရူဒိုးစ်ကတခြားနိုင်ငံခေါင်းဆောင်တွေနဲ့အတူနှစ်ဆင်ကျင်းပအမြဲဖြစ်တဲ့ အရှိအရှာထိပ်သီးဆွေးနွေးပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲမှာအာဆီယံခေါင်းဆောင်တွေနဲ့အဓိကဆွေးနွေးပွဲ Dialogue Partners ကဘာနိုင်ငံခေါင်းဆောင်တွေတွဲဆုံကျင်းပကြတာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲကိုအမေရိကန်သမ္မတဂျိုးဘိုင်ဒင်တရုတ်ဝန်ကြီးချုပ်လီကိုက်ရှန်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့တောင်ကိုရီးယားသမ္မတယွန်ဆုပ်ယိုတို့လည်းပါဝင်တက်ရောက်ကြမှာဖြစ်ပါတယ်။ဒါ့အပြင်ရုရှားနိုင်ငံရဲ့ဝန်ကြီးဆာဂျီလက်ဖရော့လည်းတက်ရောက်မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာယူကရိန်းကိုရုရှားကျူးကျော်မှုတရုတ်နဲ့ထိုင်ဝမ်တင်းမာမှုမြန်မာနိုင်ငံရေးတွေကိုဆွေးနွေးကြလိမ့်မယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံမှာဆင်းနစ်ကပြုတ်လို့တဲ့အာဆီယံဂျပန်ထိပ်သီးအစည်းအဝေးကိုတက်ရောက်လာတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကအာဆီယံအတွက်ချင်းငွေဖြစ်တဲ့အမေရိကန်ဒေါ်လာသန်း 2100 နဲ့ညီမျှရတဲ့ဂျပန်ယန်ငွေ 295 ဘီလီယံပေးမယ်လို့ပြောကြားလိုက်ပါတယ်။အဲ
日本はアセアン包括的復興枠組みを支持しており、
アセアンနိုင်ငံတွေစီးပွားရေးပြန်ပြီးနလန်ထူလာစေဖို့အကူအညီပေးတဲ့အနေနဲ့အာဆီယံအလုံးစုံပြန်လည်တည်ဆောက်ရေးမူပေါင်းဆိုင်ရာ CRF အတွက်ယန်ငွေ295ဘီလီယံချင်းဝင်ချထားပေးမှာဖြစ်ကြောင်းပြောသွားတာပါ။ကမ္ဘာတော်ကိုဗစ်ရောဂါကြောင့်ကျဆင်းတဲ့စီးပွားရေးပြန်ပြီးနလန်ထူဖို့လုပ်နေချိန်မှာယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်ခဲ့တဲ့နောက်လောင်စာဆီးနဲ့စားတောက်ကုန်ဈေးတွေထိုးတက်လာတာကြောင့်အခက်ကြုံနေရတာကိုအထောက်အကူဖြစ်ဖို့ပေးရတာလို့ပြောပါတယ်။ဂျပန်နဲ့အာဆီယံဆက်ဆံရေးကလာမယ့်နှစ်မှာအနှစ်90ပြည့်မှာဖြစ်ပြီးတော့ဂျပန်နဲ့ Indo-Pacific ဒေသအတွက်ကအာဆီယံတက်ပါကူညီထောက်ပံ့မှုတွေပေးမယ်လို့လည်းဝန်ကြီးချုပ်ကရှိတာကထပ်လောင်းပြောဆိုလိုက်ပါတယ်။လာမယ့်နှစ်2023ဒီဇင်ဘာမှာအာဆီယံဂျပန်ဆက်ဆံရေး290ပြည့်အထိမ်းအမှတ်ဂုဏ်ပြုတဲ့အထူးအစည်းအဝေးချက်ကိုတိုကျိုမှာကျင်းပတင်တယ်လို့လည်းဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်
။အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရပရဒက်ရှ်ပြည်နယ်မှာသွေးလွန်တုပ်ကွေးရောဂါဖြစ်ပွားတဲ့လူနာတွေများပြားနေပြီးစနေနေ့ကဆေးရုံတွေမှာပြည့်နေနေပါတယ်။ရုတ်တရက်ပြောင်းလဲလာတဲ့ရာသီဥတုအခြေအနေကြောင့်လူနေထူထပ်ကြတဲ့နေရာတွေမှာချင်းကနေတဆင့်ဖြစ်ပွားတဲ့ရောဂါတွေဟာလူထောင်ပေါင်းများစွာကိုကူးစက်သွားပါတယ်။တီတော်အတွင်ကမ်ဘူခိုင်မှာဆိုရင်သွေးလွန်တုပ်ကွေးဖြစ်ပွားမှုဟာအပြောင်းလဲမရှိကြောင်းဆရာဝန်တွေကပြောပါတယ်မနေ့ကအတိုင်းပဲလူ90ကိုစစ်ဆေးရာမှာ32ဦးကသွေးလွန်တုပ်ကွေးရောဂါတွေ့ရှိရပါတယ်အ ਨੇ ဆုံးလူနာ18ယောက်18ယောက်လောက်ကိုဆေးရုံအသီးသီးမှာတင်ထားရပြီး15ယောက်16ယောက်လောက်ကိုတော့အတွင်းလူနာနဲ့ပြင်ပလူနာဆောင်တွေမှာတင်ထားရပါတယ်လို့ကမ်ဘူဆေးရုံအုပ်ကြီးကပြောပါတယ်ဒါဟာဥတာပရာဒက်ရှ်ပြည်နယ်အစိုးရရဲ့လွဲမှားစွာစီမံခန့်ခွဲမှုကြောင့်ဒီသွေးလွန်တုပ်ကွေးရောဂါဖြစ်ပွားသူပေါင်း 9,000 ကျော်သွားရတာဖြစ်တဲ့အကြောင်းဒီသတင်းပတ်အစောပိုင်းကအလာဟာဘတ်မြို့တရားရုံးကထုတ်ဖော်ပြောဆိုနေတယ်လို့ဒေတာရင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်ခင်ဗျာ
သတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးရတာဖြစ်ပါတယ်။ VO ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်းနဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကျွန်တော်တို့စက်သမင်းများချက်တပုတ်ကိုဥစွာတင်ပြပါမယ်။အာဆီယံထိပ်သီးအစည်းအဝေးကနေမြန်မာအရေးနဲ့ပတ်သက်ပြီးပြီးခဲ့တဲ့တောက်ကြနေ့ကသဘောတူဆုံးဖြတ်ချက်တစ်ခုချမှတ်ခဲ့တာကို NUG အမျိုးသားညီညွတ်ရေးအစိုးရကအတိုင်းအတာတစ်ခုအထိကြိုဆိုလိုက်ပြီးပုံမထီရောက်အောင်ဆောင်ရွက်ဖို့တောင်းဆိုလိုက်ပါတယ်။မြန်မာအရေးဘုံသဘောတူညီမှု၅ချက်အပေါ်အချိန်ကာလတတ်မှတ်ဆောင်ရွက်ဖို့အာဆီယံအရှေ့တောင်အရှာနိုင်ငံများအဖွဲ့ခေါင်းဆောင်တွေကဆုံးဖြတ်ခဲ့တဲ့အပေါ်တုံ့ပြန်တဲ့ကြေညာချက်တစ်စောင်ကိုလည်း NUG ကမနေ့ကထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီအစဉ်ရေးဆွဲမှုမှာ NUG နဲ့ထိတွေ့လှုပ်ဆောင်ဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။မြန်မာစစ်ကောင်စီဘက်ကတော့တက်ခွင့်မရတဲ့အခုအာဆီယံထိပ်သီးအစည်းအဝေးဆုံးဖြတ်ချက်တွေပေါ်မှာကန့်ကွက်ပါတယ်။အခုလိုအခြေအနေမှာပဲနောက်လာမယ့်နှစ်အာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်အင်ဒိုနီးရှားဖြစ်လာမှာကို NUG ကကြိုဆိုလိုက်တယ်လို့ပဲကုလသမဂ္ဂအတွင်းမှုချုပ်ကလည်းကြိုဆိုလိုက်ပါတယ်။အကြောင်းစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကဆက်ပြီးပြောပြပါမယ်
။ဟုတ်ကဲ့ဒီအာဆီယံထိပ်သီးပွဲရဲ့ကြေညာချက်ပေါ်NUG နိုင်ငံခြားရေးဒုဝန်ကြီးဦးမိုးစောဦးက
အမှန်တော့ကျွန်တော်တို့ကဒီ 5 point processor တစ်ခုလုံးကိုပြန်လည်ပြီးတော့ပြုပြင်ပြောင်းလဲတဲ့ကိစ္စမျိုးတွေကိုလုပ်စေချင်တာပေါ့လေအခုကဒီအချက်ငါးချက်ပါတဲ့ဘုံသဘောတူညီချက်ကိုတော့ဒီတိုင်းထားမယ် account ထဲပေါ်တဲ့ကိစ္စကိုတော့ပို့ပြီးတော့တိတိကျကျပေါ့နော်ပို့ပြီးတော့တိတိကျကျဖြစ်အောင်လုပ်မယ်ဆိုပြီးတော့ပါလာတာပေါ့နော်ဒါဟိုတို့ကြိုးစုပ်တယ်ဒီ account ထဲပေါ်တဲ့အစီအစဉ်ရေးဆွဲတဲ့အခါမှာပေါ့အချိန်ကာလအပြင်လည်းတတ်မှတ်နိုင်တဲ့ချက်တွေကိုထည့်သွင်းရမယ်ဆိုပြီးပြောလာတယ်ပေါ့နော်အဲ့ဒါလည်းကျွန်တော်တို့သဘောကျပါတယ် နောက်တစ်ချက်ကလည်းဒီအင်ဒိုနီးရှားနိုင်ငံကဥက္ကဋ္ဌဖြစ်လာတဲ့အတွက်ကြောင့်ဒီအင်ဒိုနီးရှားနိုင်ငံရဲ့ဒီအာဆီယံမှာခေါင်းဆောင်မှုအနေထားရပေါ့နော်ဒါနဲ့လည်းပို့ပြီးတော့ဟိုလက်တွေ့မှာပေါ့လေဆောင်ရွက်လာနိုင်မယ်အဲဒီလိုဆောင်ရွက်တဲ့အခါမှာလည်းကျွန်တော်တို့အမျိုးသားညီညွတ်ရေးဆိုအနေနဲ့ညီနိုင်ပူးပေါင်းပြီးဆောင်ရွက်နိုင်မယ်လို့ပြောနေပါတယ
်။ဒါအပြင်ဒီခြေသီးဘွဲ့ကိုမနေ့ကဝင်တက်ခဲ့တဲ့ကုလသမဂ္ဂတရားမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းအာဆီယံအလဲကျဥက္ကဋ္ဌဖြစ်လာမယ့်အင်ဒိုနီးရှားအနေနဲ့အခုနောက်ဆုံးဆုံးဖြတ်ချက်အောင်မှာပိုထိရအောင်လုပ်နိုင်ဖို့မျှော်လင့်တယ်လို့ဆိုပြီးအခုလိုတောင်းဆိုလိုက်ပါတယ်။
The situation in Myanmar is an unending nightmare for the people of the country.
မနက်ငယ်ကအခြေအနေကပြည်သူတွေအတွက်မပြီးဆုံးနိုင်သေးတဲ့အိမ်မက်ဆိုးကြီးဆက်ဖြစ်နေပြီးဒေသတစ်ခုလုံးငြိမ်းချမ်းလုံခြုံရေးကိုလည်းထိန်းချုပ်နေပါတယ်။ဒါကြောင့်မြန်မာအာဏာပိုင်တွေကိုတောင်းဆိုလိုပါတယ်။ပြည်သူတွေရဲ့အတန်ကိုနားထောင်ပေးပြီးနိုင်ငံရေးအကျဉ်းသားတွေကိုလွှတ်ပါဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းကြောင်းပေါ်ချက်ချင်းပြန်တက်ပါငြိမ်းချမ်းလုံခြုံဖို့ကဒီလမ်းကြောင်းတစ်ခုတည်းရှိပါတယ်
အဲ့ဒီတော့ဒီဘုံသဘောတူညီချက်၅ရပ်ကိုအာဆီယံကဘယ်လိုထိရောက်အောင်လုပ်စေချင်ပါလဲလို့မေးရမှာဦးမိုးစောဦးက
ဒီအာဆီယံကတော့ဒီအချက်၅ချက်ပါတဲ့ဘုံသဘောတူညီချက်ကိုတကယ်လက်တွေ့ပေါ့နော်အကောင့်တွေပေါ်ဖို့ခက်ခဲဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီစစ်ကောင်စီကနေပြီးတော့မှပူပေါင်းဆောင်မှုအားနည်းတဲ့အတွက်ကြောင့်ဆိုပြီးသူတို့ထောက်ပြတာရှိတယ်ပေါ့နော်ဟိုဒါလည်းမှန်ပါတယ်အဓိကဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့မြင်တာကတော့ဒီအာဆီယံအနေနဲ့လည်းပေါ့လေဒီကိစ္စတွေဟိုအကောင့်ထဲပေါ်တဲ့အခါမှာလည်းအားနည်းချက်တချို့ရှိတယ်အကောင့်ထဲပေါ်တဲ့လုပ်ငန်းစီမှာပေါ့နော်ထည့်သွင်းပြီးတော့ကျွန်တော်စဉ်းစားကြရတယ်ရှိတယ်ပေါ့အခုအာဆီယံကိုယ်တိုင်ကလည်းအခုပြန်ပြီးတော့တုံ့တက်ပြီးတဲ့ခါကျတော့တချို့ချက်တွေကိုထည့်သွင်းလာတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြိုးစားပါတယ်အဲ့တော့အဲ့ဒီနေရာမှာကျွန်တော်တို့အရေးကြီးတဲ့ကိစ္စဒီအာဆီယံရဲ့ဥက္ကဋ္ဌပေါ့ဒီ special envoy ပေါ့နော်အထူးကိုယ်တိုင်အနေနဲ့ကလည်းဒီအားလုံးပေါ့အကျိုးသက်ဆိုင်သူအားလုံးပေါ့ဒီမှာတော့ stakeholders အားလုံးပေါ့နော်ဒါနဲ့ဆက်ဆံဖို့လိုတယ်လို့ပြောထားတယ်ဒါကိုလည်းကျွန်တော်တို့ကြိုဆိုတယ်အဲ့ဒီနေရာမှာအမျိုးသားညီညွတ်ရေးဆိုရပါအောင်ပေါ့တခြားသောထိတွေ့ဆက်ဆံဖို့လိုအပ်တဲ့ဖွဲ့စည်းတွေလို့ပုံပုံတွေအားလုံးနဲ့ထိတွေ့ဆက်ဆံဖို့အမြဲတမ်းရည်ကြီးပါတယ
်ဒါအပြင်အာဆီယံရဲ့လက်တွေ့အကောင့်ထဲပေါ်မဲ့အစီအစဉ်တွေနဲ့သတ်မှတ်ချက်တွေမထွက်လာခင် NUG နဲ့ကြိုထိတွေ့ဖို့လိုတယ်လို့ NUG ညညာချက်ထဲပြောခဲ့တာပေါ့ဆက်မေးရမှာလဲဦးမိုးစောက
ပုံပုံနည်းနည်းပြောရမယ်ဆိုရင်တော့အရင်တော့ကတော့ဒီအာဆီယံရဲ့ဥက္ကဋ္ဌများကကျွန်တော်တို့နဲ့တိုက်တိုက်ထိတွေ့ဆက်ဆံမှုတွေမရှိခဲ့ဘူးပေါ့နော်ဟိုတချို့အရင်ဘရူနိုင်းနိုင်ငံတို့ကတော့အနေချင်းကျွန်တော်တို့ရှိခဲ့တာရှိပါတယ်အဲတိုးတော်လည်းကျွန်တော်တို့ ਨੇ တိတိကျကျောက်တွေ့ဆုံပြီးတော့ဆွေးနွေးပြီးတော့ညှိနှိုင်းပြီးတော့ဆောင်ရွက်ခဲ့တာလည်းမရှိဘူးအဲ့တော့အခုဒီတစ်ချိန်မှာတော့ဒီအာဆီယံရဲ့အချက်ငါးချက်ပါတဲ့ပုံသဘောတူညီချက်ကိုအကောင့်ထဲပေါ်တဲ့စီမံချက်ပေါ့နော်ရေးဆွဲတဲ့ခါကျရင်တော့ကျွန်တော်တို့လူသားညီညွတ်ဆိုရနေပါတော့ထိတွေ့တဲ့နဲ့ပေါ်လို့ဆိုတော့ကျွန်တော်ဒီအကောင့်ထဲပေါ်တဲ့နေရာမှာလည်းပို့ပြီးတော့မကြီးရမတေးစားမှုတွေမဟုတ်ပဲနဲ့ဘယ်အချိန်ဘယ်ကာလမှာတော့ဘယ်ကိစ္စနဲ့ပတ်သက်ပြီးတော့ဘာလုပ်အောင်မယ်ဆိုတော့တို့တွေတိတိကျကျပို့ပြီးတော့လက်တွေ့ကျကျပေါင်းဝင်လာမယ်ဆိုလို့ရှိရင်ဒါပို့ပြီးတော့ပေါ့နော်အောင်မြင်နိုင်ဖို့လည်းနှိစက်တယ်အခုကဒီဥက္ကဋ္ဌအသစ်အနေနဲ့လည်းဒီလိုမျိုးအကောင့်တွေပေါ်မှုအစီအစဉ်နဲ့ပတ်သက်ပြီးတော့ရေးဆွဲတဲ့အခါမှာကျွန်တော်တို့ဒီဘက်ကလူသားညီညွတ်ရေးဆိုရအပါဝင်ပေါ့လေအရာစုများနဲ့တိတိကျကျဆွေးနွေးပြီးတော့ဆောင်ရွက်တင်တယ်အဲ့ဒီအတွက်လည်းကျွန်တော်တို့ကအမြဲတမ်းလည်းအစဉ်သိရှိရဲဆိုတဲ့ဟာကိုတဘောတော့ထုတ်ပြန်တာဖြစ်ပါတယ
်ဒီနေရာမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စအတွက်လည်းဦးမိုးစောက
ဒီ ASEAN ရဲ့ AHA Center ကသူတို့ရဲ့ needs assessment ပေါ့နော်ဒီလိုအပ်ချက်တွေနဲ့ပတ်သက်တဲ့တုံ့တက်လေ့လာတဲ့ကိစ္စကိုဆောင်ရွက်တဲ့ခါမှာမအောင်မြင်ဘူးပေါ့လေမအောင်မြင်တာလည်းခုနပြောသလိုပဲဒါစစ်ကောင်စီရဲ့ပူပေါင်းပါဝင်မှုမရှိတဲ့အတွက်ကြောင့်မအောင်မြင်တာလည်းပါတယ်ပေါ့အဲတစ်ချိန်တည်းမှာကျွန်တော်တို့ရဲ့ကိုယ်ပိုင်ပေါ့လေဒီလူသားချင်းစာနာမှုအကူအညီတွေဘယ်လိုပေးရမလဲဘယ်နေရာမှာတော့ဘယ်လိုလုပ်ရမလဲဆိုတဲ့ needs assessment ပေါ့ဒီလိုအပ်ချက်နဲ့ပတ်သက်တဲ့လေလာမှုကိုလည်းတပြိုင်တည်းပြုလုပ်ထားတာရှိတယ်။တိုင်းသားတွန်လိုင်းအင်အားစုများအပါအဝင်အဲအဓိကတစ်ဆင့်လဲပံပိုးကူညီထောက်ပံ့မှုကိစ္စမျိုးတွေလည်းစဉ်းစားတင်လာလို့ကျင်ပါတယ
်။ဒါအပြင်မြန်မာပေါ်အာဆီယံကနောက်ထပ်အရေးယူတာဖြစ်လာနိုင်တဲ့ထိပ်သီးနဲ့နိုင်ငံခြားရေးအပြင်တခြားအစည်းအဝေးတွေတက်ခွင့်မပြုဖို့ကိုလည်း NUG ချေချာရထဲပါခဲ့တဲ့ပုံမိရမှာဦးမိုးစောဦးကပဲ
ဒါနဲ့ပတ်သက်ပြီးတော့လည်းအာဆီယံ Coordination Council ကလည်းပြည်တော်မှာသူတုံ့တက်ပြီးတော့လိုအပ်ရင်လိုအပ်သလိုဆောင်ရွက်သွားမယ်ဆိုတာကိုပေါ့ဒါလည်းကျွန်တော်တို့စောင့်ကြည့်ရမှာပေါ့နော
်ဒီအာဆီယံထိပ်သီးဆုံးဖြတ်ချက်ပေါ့မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဌာနဘက်ကတော့အမှန်တရားနဲ့ကင်းကွာပြီးမြန်မာကလှုပ်ပေးတဲ့အပေါ်အပြူသဘောတွေမပါပဲပြည်တွင်းရေးတာဝင်ဆွတ်တာမျိုးလက်မခံပယ်ချလိုက်တယ်လို့တနေ့ကတုံ့ပြန်ခဲ့ပါတယ်ခင
်ဗျာဒါကတော့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာဆုံးဖြတ်ချက်အပေါ် NUG ရဲ့သဘောထားကိုကိုဝင်းမင်းဆက်သွယ်မင်းမြတ်တင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့ဒုအတန်အစီအစဉ်ကိုတင်ဆက်ပါမယ်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းအကြမ်းဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်ပြီးအစိုးရစာတင်ကြောင်းတွေမှာစာဆက်မတင်လို့ကြတဲ့ចောင်းသူចောင်းသားတွေအများအပြားရှိခဲ့တယ်လို့လက်နက်ကင်ပဋိပက္ခတွေကြောင့်ចောင်းစာတင်တင်ကြားခွင့်ဆုံးရှုံးနေတဲ့ကလင်းငယ်တွေလည်းအများအပြားရှိပါတယ်ဒီအကြောင်းအရာတွေကိုအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုအတန်းအစီအစဉ်မှာနားတော်တာဆင်နိုင်ပါပြီခင်ဗျာ
မကွေးတိုင်းဒေသကြီးတွေကဝေးလံခံပြီးတဲ့ဂန်ကောက်ရိုင်မှာဖွင့်လှစ်ထားတဲ့ NUG နဲ့ဆက်ဆက်တဲ့အကြောင်းကစစ်ကောင်စီရဲ့စီးနှင်းတိုက်ခိုက်မှုတွေလေကြောင်းတိုက်ခိုက်မှုတွေနဲ့အတူကြီးမားတဲ့အခက်အခဲတွေအနေနဲ့ကြားမှာလည်းပတ်နေရပါတယ်။အင်တာနက်နဲ့အွန်လိုင်းတချို့ဖြတ်တောက်ခံရတာရှိခင်လေ။အဲ့ဒီဒေသမှာရှိတဲ့ကျောင်းသူကျောင်းသားတွေဆရာဆရာမတွေဘလို့လုံးဆုံးဖြတ်ချက်ချပြီးပညာသင်ကြားနေကြတယ်ဆိုတာကိုဒို့တန်ကရှာဖွေတင်ဆက်ထားပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒီဆောင်မအပြည့်စုံကိုဒို့တန်ရဲ့မိဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။
သူကပြောလိုက်ရင်သူတို့ကပဲကျွန်တော်တို့ကိုကာကွယ်ပေးနေတဲ့ပုံစံမျိုးဒါမဲ့ပြီးတော့လေသူတို့ကပဲကျွန်တော်တို့ရွာသားတွေကိုတတ်နေကြတာပဲလေအဲ့လိုမျိုးစစ်ကိုရရှိတဲ့အကြောင်းဆိုတော့မတတ်ချင်ကြဘူ
းအကွေးတိုင်းကံကောခရိုင်နယ်မှာနေထိုင်တဲ့ Grade 9ကျောင်းသားလေးမောင်ဖုံးဝီလီယံကပြောပြခဲ့တာပါသူကလွန်ခဲ့တဲ့နှစ်ကတည်းကသူတက်ခဲ့တဲ့စာတင်ကျောင်းကဆရာဆရာမတွေဟာအကြမ်းမဖက်အာဏာပီဆိုင်ရေးလှုပ်ရှားမှုစီရီယမ်ထဲမှာပါဝင်ခဲ့တဲ့အတွက်သူလဲစစ်ကောင်စီကဖွင့်လှစ်တဲ့စာတင်ကျောင်းမှာကျောင်းဆက်မတက်ဘဲနေခဲ့ပါတယ်အခုနှစ်မှာတော့ဒေတာရင်းမှာကိုထူကိုထအစီအစဉ်နဲ့ဖွင့်လှစ်နေတဲ့စာသင်ကျောင်းတစ်ခုမှာပညာသင်ကြားနေပါပြီ။ဒါပေမဲ့လည်းကျောင်းကကားလမ်းမှချင်းတစ်ပေးမှာဖြစ်ပြီးတော့စစ်ကောင်စီတပ်တွေလာရင်ဆရာတွေနဲ့ကျောင်းသားတွေကဘေးလွတ်ရာကိုရှောင်နေကြရတာကြောင့်မကြာခဏကျောင်းပိတ်ရလေးရှိပါတယ်။ကဘာကလက်ခံထားကြတဲ့အခြေခံလူအခွင့်အရေးတွေထဲမှာလူတိုင်းလွတ်လပ်စွာပညာသင်ကြားခွင့်ရရှိရမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့မောင်ဖုံးဝီလီယံလိုမျိုးစစ်ကောင်စီလက်အောက်မှာပညာဆက်မသင်ခြင်းတဲ့ကျောင်းသားတွေကတော့ရရနီးနဲ့ပညာသင်ယူခွင့်ရဖို့ကြိုးစားနေကြရပေမဲ့လည်းစိတ်အေးချမ်းသာရစွာပညာသင်ယူရတာတော့မဟုတ်ပါဘူး။ရောဒေတာလိုလူတီများတဲ့ဂံငေါခရိုင်ဟာနမဲကျော်ပုံတောင်ပုံညာတောင်တန်းကြီးနဲ့ချင်းတောင်တန်းတွေဝင်းရံလျက်ရှိတဲ့နေရာဖြစ်ပါတယ်။ရောဒေတာရဲ့အဓိကလမ်းမကြီးတစ်လျှောက်မှာစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားပြင်းထန်တဲ့တိုက်ပွဲဖြစ်ပွားမှုတွေရှိခဲ့ပါတယ်။2014ခုနှစ်သကောင်စီရင်အရဂံငောခရိုင်ရောနယ်ထဲမှာလူဦးရေ 25,000 ကျော်နေထိုင်ပြီးအာဏာမသိမ်းခင်အထိအခြေခံပညာစာသင်ကျောင်းပေါင်း330ကျောင်းဖွင့်လှစ်နိုင်ခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့အာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီဟာဂံကောခရိုင်အတွင်းကဂံကောထီးလင်းနဲ့စော်စတဲ့မြို့ပေါ်ကအထက်တန်းချောင်း၃ချောင်းကိုသာဖွင့်လှစ်နိုင်ခဲ့ပြီးတော်လန်ရေးအဖွဲ့တွေနဲ့ဂျားကာလာပညာသင်ကြားရေးအတွက်ဖွဲ့စည်းထားတဲ့မြို့နယ်ပညာရေးဘုတ်အဖွဲ့တွေကတော့ဒီ၃မြို့နယ်အတွင်းမှာကိုထူကိုထစာသင်ကျောင်းပေါင်း238ကျောင်းအထိဖွင့်လှစ်သင်ကြားနိုင်ခဲ့တယ်လို့မြို့နယ်ပညာရေးဘုတ်အဖွဲ့တွေစီကနေသိရပါဗျ။ဒီစာသင်ကျောင်းတွေဖွင့်လျက်ဖို့ဘလောက်ခက်ခက်ခဲခဲနဲ့လှုပ်ဆောင်ခဲ့ရတလဲဆိုတာညင်သာစေတဲ့အရာတွေလည်းရှိပါတယ်။ထီလင်းမြို့နယ်ပညာရေးဘုတ်အဖွဲ့ဝင်လည်းဖြစ်စီရီယမ်လက်ထောက်ကတိကလည်းဖြစ်သူဆရာကျော်ကစာတင်ကျောင်းတွေအတွက်တင်ထောက်ကူပစ္စည်းတွေကိုအလွယ်တကူတည်ယူလို့မရတဲ့ပြဿနာတွေရှိခဲ့တယ်လို့ဒို့အတန်ကိုအခုလိုပဲပြောပြပါဗျ။
ကျွန်တော်တို့ကဒီခက်တာကစာအုပ်ကိုလည်းပေါ်တင်သွားမဝင်ခဲ့ဘူးကြာကျွန်တော်လမ်းကြောင်းမဲ့တည်းကကျွန်တော်ဒီ PDF ကြီးပတ်ကဖိုင်လမ်းကြောင်းတွေကိုကျွန်တော်သွားဝင်အောင်ပုံနည်းလဲပေါ့နော်အဲ့လိုနည်းလဲသွားဝင်ရစစ်ကောက်စီရဲ့စစ်စေးဂိတ်ကြီးကိုဖြတ်လို့ရှိရင်သူတို့ကဒီလမ်းကြောင်းမှာပဲဒီစာအုပ်တွေပါတယ်ပုံသိနေအဲပြီးတော့ဒီဒူရီကိုလည်းဖမ်းတယ်ပေါ့နော်ကျွန်တော်လည်းအနည်းဆုံးဆိုရင်တော့ပေါက်လေးကိုဖျက်ရတယ်ပေါက်လေးကတွေ့ KTV နဲ့စစ်ကောက်စီဂိတ်ကြီးဆိုတော့ဖမ်းတာပါဆိုတော့ကျွန်တော်တို့ကဒီစာအုပ်စာတမ်းပေါ့နော်ဒီကျွန်တော်ကြောင်းသုံးစာအုပ်နဲ့ခက်တယ်အဲပြီးတော့ကျွန်တော်ဗားလက်ခက်တဲ့ဖြစ်တဲ့လဲဆိုဒလာစာအုပ်ဒီကြောင်းသုံးကရိယာရဲ့အကုန်လုံးလေးပါခက်ပါတယ်
ကျောင်းသုံးပစ္စည်းကရိယာအခက်အခဲကသူတို့ရင်ဆိုင်နေရတဲ့အခက်အခဲပြဿနာတွေရဲ့မဖြစ်စလောက်အခက်အခဲလေးတစ်ခုပဲဖြစ်နိုင်ပါတယ်။ဘာကြောင့်လဲဆိုစစ်တပ်ကမီးရှို့ဖျက်ဆီးခဲ့တဲ့ယာနဲ့ချီတဲ့အိမ်တွေအဆောက်အုံတွေမှာစာသင်ကျောင်းတွေလည်းပါဝင်နေလိုပါပဲ။ရောနယ်အတွင်းကစစ်ကောင်စီကိုတိုက်ခိုက်နေကြတဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တွေရဲ့ထုတ်ပြန်ချက်တွေအရ တလားကိုတိုက်ပွဲပေါင်း80နဲ့အထက်ရှိနေပြီးစစ်တောင်စီရဲ့လေးရင်နဲ့စစ်ကြောင်းထုံးမှုတွေဟာတလားကို3ချိန်ထပ်မနေရှိနေတယ်လို့သိရပါဗျ။ဒါကြောင့်မို့ကျောင်းတွေမကြာခဏပိတ်ရပြီးဆရာနဲ့ကျောင်းသားတွေဟာဘေးလွရာကိုရှောင်တိမ်နေကြရတာဖြစ်ပါတယ်။ဂန်ကောနဲ့နှန်းကားကြည့်ရွာက Grade 7ကျောင်းသားတယောက်ရဲ့မိခင်တဦးကတော့စက်တင်ဘာလအတွင်းမှာသခိုင်းတိုင်းဒပရင်းနယ်တွေက NUG လက်အောက်ခံစာတင်ကျောင်းတစ်ခုကိုစစ်ကောင်စီဘက်ကလေးချောင်းပစ်ခတ်မှုတွေပြုလုပ်ခဲ့ပြီးကလေးငယ်တွေတေဆုံးခဲ့ရတာကြောင့်တခြားဒေသကကျောင်းသားမိဘတွေမှာလည်းနောက်ထပ်အပူတစ်ခုတိုးလာနေရတယ်လို့ဆိုပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းကလေးတွေရဲ့ပညာရေးမလေးဟင်းစေဖို့အရေးကြီးပြီးကလေးတွေကိုစစ်ကောင်စီလက်အောက်ခံတပ်သားတွေလိုရိုင်းစိုင်းယုံမာတာတွေပညာမဲ့လောက်ရက်တွေမလုံးမိစေကြဖို့ NUG လက်အောက်ခံကျောင်းကိုပို့ထားတယ်လို့အဲ့ဒီကျောင်းသားရဲ့မိခင်ကပြောပါတယ်။ကံကောမြို့နယ်ပညာရေးဘုတ်ဖွဲ့ဝင်ဆရာတဦးကတော့ကြားကာလပညာသင်ကြားရေးစနစ်ထူထောင်နေတဲ့ပညာရေးဝန်ထမ်းတွေအနေနဲ့လေးချောင်းကတိုက်ခိုက်ခံရမှာကိုအတန်အသင့်ကာကွယ်နိုင်ဖို့ပြင်ဆင်စ조사နေကြပေမဲ့လက်တွေမှာမလွယ်ကူဘူးလို့လည်းအခုလိုရှင်းပြပါဗျာ။အရင
်ကလေးချောင်းကကာကွယ်ရေးအတွက်လုပ်နေတာလေးရှိရခင်ဗျ။ဒီရကုန်ကိစ္စဖြစ်တော့မြို့နယ်ပညာရေးဘုတ်ဖွဲ့အနေနဲ့ကျောင်းရေးဝန်ကြီးချုပ်တော်ဟူကျိုးလေးစစ်စစ်တော်ဟူအခုညတောင်းလာပါလေဗျ။ဘုံကူချင်းပြုလို့စစ်စင်ကိုလည်းပြေပူလာပါလေခင်ဗျဒါပေမဲ့ကျောင်းမြားဆိုတော့မလုံးနိုင်သေးဘူးညအကခဲရီယာများရှိနေတယ
်ဘလို့အခက်ခဲမျိုးတွေရှိတယ်ဆိုတာကိုတော့လုံးချုံရင်အရာပြောပြလို့မရနိုင်ဘူးလို့လည်းသူကဆိုပါတယ်ဘေးကင်းစွာစဉ်ဆက်မပြတ်ပညာသင်ယူနိုင်မှုဟာကလေးတိုင်းရဲ့အခွင့်အရေးဖြစ်တယ်လို့ကမ္ဘာကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကဆိုပါတယ်အသက်16နှစ်အောက်ကလေးတိုင်းပညာသင်ယူနိုင်တဲ့အခွင့်အရေးသာမကလုံခြုံတယ်လို့သူတို့ခံစားရတဲ့နေရာမှာပညာသင်ယူနိုင်ခွင့်ရှိတယ်လို့လဲကမ္ဘာကုလသမဂ္ဂကလေးတငယ်အခွင့်အရေးသဘောတူညီချက် CRC မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာတော့စစ်တပ်ကအာဏာသိမ်းပြီးနောက်တနစ်ကျော်ကြာလာချိန်မှာအွန်လိုင်းကပညာသင်ကြားနေသူတွေကိုပါဖမ်းဆီးလာတဲ့အထိပညာသင်ကြားခွင့်အခွင့်အရေးအပြည့်အဝမရသေးတဲ့အပြင်ကလေးငယ်တွေကိုပါဖမ်းဆီးတပ်ဖြတ်တာတွေရှိနေစေဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးချိန်ကစလို့အသက်16နှစ်အောက်ကလေးငယ်ပေါင်း238ဦးထပ်မင်းရှိနေပြီး465ဦးဖမ်းဆီးခံထားရတယ်လို့နိုင်ငံရေးအကြီးအကဲများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့စီးရင်တွေမှာဖော်ပြထားပါတယ်။ဒီအရေးအတွက်ဒီဟာမြေပြင်အခြေအနေနဲ့ကွာဟမှုရှိနိုင်တယ်လို့လည်းဆိုပါတယ်။ဒါအပြင်အ ਨੇ ဆုံးကျောင်းဆရာဆရာမ30လောက်ဖမ်းဆီးတပ်ဖြတ်ခံခဲ့ရပြီး246ယောက်ဖမ်းဆီးခံထားရဆဲဖြစ်တယ်လို့ AAPP ရဲ့မှတ်တမ်းမှာဖော်ပြထားပါတယ်။တချို့ဆရာဆရာမတွေကတော့အွန်လိုင်းပညာသင်ကြားရေးကျောင်းဖြစ်တဲ့ Kang For You နဲ့ဆက်သွယ်တယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ဖမ်းဆီးထိန်သိမ်းခံထားခြင်းဖြစ်ပါတယ်။မြမပြည်ရင်းကတိုက်ပွဲဖြစ်ပွားနေတဲ့တခြားဒေသတွေနေတူမကွေးတိုင်းရောနယ်ကကလေးငယ်တွေဟာလေအနေရဲ့ကျိုးရမော်လျှောက်လည်ရင်မပြည့်စုံတဲ့အခင်းချင်းတွေနဲ့အခက်အခဲတွေကြာမှာပညာသင်ယူနေကြပါဗျ။ရောနယ်တွေကကိုထူကိုထကျောင်းတစ်ခုမှာတက်ရောက်ရင်တက္ကသိုလ်ဝင်ဝင်ဖြည့်ဆို့ဖို့ပညာသင်ကြားနေတဲ့ကျောင်းသူတဦးကတော့သူ့သင်ကြားနေတဲ့ပညာရေးဟာတမိုးကြီးရဲ့ပညာရေးတစ်ခုဖြစ်တယ်လို့သူ့ရဲ့အမြင်ကိုအခုလိုပဲပြောဆိုလိုက်ပါဗျ။
ကျွန
်
တော်တို့အခုသင်နေရတဲ့ပညာရေးကတမိုးကြီးပါတယ်။လက်ရက်ကုန်းကလိုမျိုးကျွန်တော်အချိန်ပြီးဖြစ်သွားနိုင်တယ်ကျွန်တော်တို့အနေနဲ့ကင်းနေရဆိုရင်တော့မှစားအုပ်တွေမရှိဘူးမပြည့်စုံကျွန်တော်တို့အလွယ်တကူဝယ်လို့လည်းမရအောင်လေအရောက်ခက်ခဲတယ်ကျွန်တော်တို့စာသင်ပေးနိုင်မှုလူကြီးတွေနဲ့ဆရာဆရာမတွေကအတက်ကိုပါရင်းထားရတာဆိုတော့ကျွန်တော်တို့ကစာကြိုးစားရမယ်လို့နားလည်ထားပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒိုးအတန်အတန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးအတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်ဒီစီစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero and Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ VOA ရဲ့တင်းငွေနေနေမနက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လက်ယုံနဲ့ သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှစ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ။
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်ရဲ့အစီအစဉ်တွေကိုလိုင်းနိုမီတာ25 kHz 12113ညလိုင်းနိုမီတာ40 kHz 9413ညလိုင်းနိုမီတာ51 kHz 5805တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ္တကမ္ဘာဒါအပြင်တပတ်အတွင်းထူးခြားတဲ့ပြည်တွင်းသတင်းနိုင်ငံတကာသတင်းစတာတွေကိုစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လင်းပေးဖို့စီစဉ်ထားပါတယ်။အခုပထမအဦးဆုံးအနေနဲ့ကတော့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။ပြီးခဲ့တဲ့လတည်းကထွက်ခဲ့တဲ့လူထုသဘောထားစစ်တမ်းတရမှာအမေရိကန်ဒီမိုကရေစီစနစ်အပေါ်အယုံအကြည်နည်းလာတဲ့လူတွေများလာတာကိုတွေ့ခဲ့ရပါတယ်။ဒီလူထုအမြင်နဲ့လက်တွေ့ရွေးကောက်ပွဲအခြေအနေတွေဘယ်လိုရှိပါသလဲ။ဒီတစ်ပတ်ဒီမိုကရေစီနဲ့လူ့ခွင့်ရေးခေတ်ပြိုင်ကမ္ဘာအစီအစဉ်မှာဒေါက်တာတင့်ဆွေနဲ့ဦးတင်မောင်တန်တို့ကဆွေးနွေးထားပါတယ်ခင်ဗျာ။
လူငယ်တဲ့နပတ်ကဒီမိုကရေစီစနစ်အပေါ်မှာလူထုထင်မြင်ချက်အကြောင်းကိုဆရာဦးတင်ဆွေနဲ့ကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်။ဒီဘက်မှာတော့အမေရိကန်နိုင်ငံရဲ့အစိုးရသက်တမ်းဘက်ရွေးကောက်ပွဲမှာအမေရိကန်ဒီမိုကရေစီစနစ်ကိုလက်တွေ့မြင်ကြရတာပါ။ဒီအကြောင်းကိုပဲဆရာဒေါက်တာတင်ဆွေနဲ့ကျွန်တော်တို့ဆွေးနွေးတင်ပြချင်ပါတယ်။ဆရာနဲ့ဆွေးနွေးခဲ့ကြတဲ့အခုကြာတာပတင်းနေ့မနေ့ပေါ့နော်။ဒီမနေ့အထိပြည်နယ်ဥပဒေချုပ်ရိမ်းမှုနေရာမှာဒီမိုကရက်ပါတီကလက်ရှိရထားတာတဲ့နှစ်နေရာပိုရခဲ့ပြီးရီပဘလစ်ကန်ပါတီကနှစ်နေရာဆုံးရှုံးသွားခဲ့တာကြောင့်ဒီမိုကရက်ကပြည်နယ်ဥပဒေချုပ်ရိမ်းမှု22ယောက်ရီပဘလစ်ကန်က24ယောက်ဖြစ်နေပါတယ်အသက်တော်တော်ကိုကြည့်လိုက်မယ်ဆိုရင်တော့ကျွန်တော်တို့ဒီမိုကရက်ပါတီက48ယောက်ရီပဘလစ်ကန်ပါတီက49ယောက်ဖြစ်နေပြီးတော့ပြည်နယ်သုံးခုမှာအဖြစ်မထွက်သေးပါဘူးအောက်လွတ်တော်မှာတော့ရီပဘလစ်ကန်က210ဒီမိုကရက်က192ဖြစ်နေပါတယ်218ယောက်ရတဲ့ပါတီကအများစုဖြစ်မှာပါဆိုတော့ဆရာကြီးကျွန်တော်တို့ဒီရွေးကောက်ပွဲမှာပေါ့နော်ဒီမိုကရေစီစနစ်ရဲ့သဘောတွေကိုသွားပြီးတွေ့ရပါတယ်အဲ့တော့ဒီမိုကရေစီစနစ်မှာလွတ်တော်တဲ့အစိုးရကြားစစ်ဆေးချိန်ကြီးတာကအဓိကကြားတယ်လို့ထင်ပါတယ်အခုရွေးကောက်ပွဲရလဒ်ကိုခြုံကြည့်ရင်ဆရာဘယ်လိုတွေ့ရပါသလဲ
ဟုတ်ကဲ့ဒီအစိုးရသက်တမ်းဝက်ရွေးကောက်ပွဲအခုချိန်ကြီးတည်တဲ့ရလတ်နယ်မဲပေးပုံစနစ်စတာတွေကိုကြည့်လို့ရှိရင်အမေရိကန်နိုင်ငံရဲ့ဒီမိုကရေစီစနစ်ကြီးဟာဆက်ပြီးတော့ကျင့်သန်းဖွင့်ထွားနေတယ်လို့ကျွန်တော်တို့ပြောရမှာဒါတခြားဒီမိုကရေစီနဲ့တော့မတူဘူးခင်ဗျာခုတော်တော်ပြောသလိုဒါသမတရဲ့ပါဝါလွတ်တော်ဆိုတဲ့ကွန်ဂရက်ရဲ့ပါဝါအပြင်ဒီအခုရွေးကောက်ပွဲမှာအရေးကြီးတဲ့အချက်ကြီးတစ်ခုတည်းကဥပမာကတော့ပေါ့နော် abortion ကိစ္စဒီဟာဆိုရင်ဒါကတရားရုံးချုပ်နဲ့ဆိုင်တဲ့တရားရေး brush ပေါ့နော်အဲ့တော့ဒီသုံးခုလုံးဟာမြတ်မြတ်တရတဲ့ဟလာဟိုအစဉ်ပြေပေပဲဆိုပါစို့ပေါ့နော်သွားနေတယ်လို့ကျွန်တော်တို့လေ့လာရင်အတမစိတ်ဝင်စားတာကောင်းတဲ့ဒီအစိုးရတက်တန်းဝရွက်ောက်ကဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့ခင်ဗျဟု
တ်ကဲ့ဟုတ်ကဲ့ဆရာဟုတ်ကဲ့အခုဒီကျွန်တော်တို့ရွေးကောက်ပွဲမှာကြည့်လို့ရှိရင်လေကျွန်တော်တို့ကြီးနယ်တစ်ခုနဲ့တစ်ခုသူ့ပုံစံနဲ့သူပေါ့နော်ရှိနေကြတာကိုတွေ့ရတယ်ဆရာ။ဥမာဂျော်ဂျီယာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီလိုသွားပြီးတွေ့ရတယ်ပေါ့ဆိုတော့ဆရာဒီကြီးနယ်နဲ့ဖက်ဒရယ်စနစ်မှာရွေးကောက်ပွဲတွေကိုကျင်းပတဲ့အခါမှာကြီးနယ်နဲ့ဖက်ဒရယ်ဆက်ဆက်ပုံလေးတွေရောဆရာဘယ်လိုသွားပြီးတွေ့ရတယ
်။ဟုတ်ကဲ့ဗျာ။အဲ့ဒီအချက်ကလည်းတော်တော်စိတ်ဝင်စားဖို့ကောင်းတယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲ။အဲဆိုတော့ကျွန်တော်တို့ဗမာနိုင်ငံလည်းဖက်ဒရယ်ကိစ္စကိုပြောပြောပြောပြောပြီးဆောင်ရွက်နေကြတဲ့ကာလမှာအမေရိကန်ရဲ့ဖက်ဒရယ်စနစ်ပေါ့နော်။ဒီပြည်နယ်တွေရဲ့အခန့်ကဏ္ဍဟာဗဟိုအစိုးရဒို့မဟုတ်ဗဟိုကအဆုံးဖြတ်ပေးမဲ့ကဏ္ဍမှာပြည်နယ်တွေရဲ့အခန့်ကဏ္ဍအတော်အရေးကြီးပါတယ်။ဟိုအိန္ဒိယဒီမိုကရေစီနဲ့မတူပြန်ဘူးခင်ဗျ။အိန္ဒိယကတော့ဟိုပြည်နယ်ဒီအပေါ်ကနေပြီးတော့ဝန်ကြီးချုပ်ရွေးနိုင်တဲ့အဆင့်ကြီးတွားတစ်မျိုးအမေရိကန်ပြည်ထောင်စုကြတဲ့တစ်မျိုးတချို့ပြည်နယ်တွေဟာအခရာကြတဲ့အဆုံးဖြတ်
ပေးနိုင်တဲ့ဒီနေ့တွေဖြစ်ပြီးတော့နေရာကပြပြရာကနေနိုင်တဲ့နေသာရှိတယ်လို့ကျွန်တော်မြင်တဲ့အတွက်ဒါမဲတူတည်းရဲ့မြင်ပြောင်းလဲမှုပေါ်မှာရောင်မြန်ဟတ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာဟုတ်ကဲ့ဟုတ်ကဲ့ဆရာကြီးအဲကျွန်တော်တို့ဒီ
ဒီမိုကရေစီနဲ့လူခွင့်ရေးမှာဆိုလို့ရှိရင်မတူကွဲပြားတဲ့အင်အားတွေပါဝင်တဲ့အရေးကဒါတော်တော်အဓိကကြပါတယ်ကျွန်တော်ဆရာတကုံတရာရဲ့စကလုံးကိုသုံးယူပြီးသုံးရမယ်ဆိုလို့ရှိရင်ဘဟုဝါဒထွန်းကားရေးပေါ့နော်ဆိုတော့ဒီရွေးကောက်ပွဲမှာအဲ့ဒီဘဟုဝါဒနဲ့ပတ်သက်ပြီးတော့ကိုဆရာဘယ်လိုများတွေ့ရပါတယ်မတူကွဲပြားတဲ့အင်အားစုတွေပါဝင်ကြတဲ့ဘဘောပေါ့နော်ဟုတ်ကဲ့အဲ့ဒီဘ Maman de Wulujan or Chenepia. Megama, oh, a dog or Madure, oh, Tweta ya pipi. Gogo mu yungi bupa da ya pipi. Piozagari ya pipi. No? Oh, Doro Madupia. Madure, Bahu, a ye a musariale, Pianarik. A coo. So at the town where you go poema, two judge at the coo, no? Bama Nangandari Yeni Pit Zegalobo Generation Z Lukora.
Okay.
Okay. Aku Yokobwe Matangeha, Matange Maruga, Manyaraga, Ani Langi Lomo Lame, the Niagara Republican Party ga Lono Lialia de Kene and Nayazia Jongshi Nientaja. Tabi me oku general sunir a chain tea. Yala di goji and ni langi ha. มันว่าไหนอะแล้วอเปียนาเด่นดาหลอกมะนาวบ้าจ่องเลยลูกต้องตัดเด่นอยู่ดีกรณีเนี่ยต้องตัดเฉ็ดตะคู่กูผัดลงชื่อเนี่ยจนเต็มเปียเลย ဒီအနီလိုင်းကြီးဟာချင်းတလောက်မလွမ်းနိုင်ဘူးလို့သုံးသပ်ချက်ရှိပါတယ်။ဒါကိုကြည်ညာပြင်အမေရိကန်ပြည်တော်စုမှာဒီမတူကွဲပြားမှုအချက်လက်တွေဟာရုပ်ောက်ပွဲတိုင်းမှာပရိုမိုးစရာအကြောင်းရှိတယ်။နောက်လည်းပဲဒီအတိုင်းလာစရာရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။ဟုတ်ကဲ့ခင်ဗျာ။
Okay. ကျွန်တော်တို့ရွေးကောက်ခံတဲ့ပုံကိုယ်တွေထဲမှာလည်းကျွန်တော်တို့ဂျန်နရေးစီလို့ပြောတဲ့အသက်25နှစ်အရွယ်เนาะဒါဒူငယ်တယောက်เนาะဒီထဲမှာကျွန်တော်တို့ရွေးကောက်ခံရရတာကိုဖလော်ရီဒါပြည်နယ်မှာလည်းကျွန်တော်တို့သွားတွေ့ရတယ်အဒီကြားထဲမှာပဲဆရာဒီလူမဲအုပ်ချုပ်ရေးမှုတွေတို့လက်တီးနိုးလို့ပြောတဲ့တောင်အမေရိကတိုက်ကနေရွှေ့ပြောင်းနေဆိုင်ကြတဲ့သူတွေအုပ်ချုပ်ရေးမှုတွေပေါ်လာတာကိုလည်းဒါခ General Niabari. So, say, D. Sodoasia, Pure, Togare, Tamada, D. Yuka Burma, a portion of Jordan, Tatcha, Chara, Kesaga, Dodo, Yipala, who we are. Tanepa, the Bido, or Luku, Yamani, Blue Yasia, Tommy, we are.
Okay, Kamia. D. Gon Pitcha, Jen Sure, a portion, American Bino Suma, a dogu. โอ้ยีบันซาเดตะเนี่ยเป็นอี้ป่าเดฉะเล่ตะคู่ဖြစ်ပါတယ်ဒီပါတီကြီးနှစ်ခုကိုကြည်လိုက်လို့ရှင်တော့ยีဘူးရဲ့အပြင်ဒီမိုကရက်တစ်ပါတီဟာပို့ပြီးတော့ညင်သာပျော်ပြောင်းပြီးတော့ဆေးရိုးအစွဲနဲတဲ့ပါတီဖြစ်ပါတယ်ဒါကြောင့်လူတွေရဲ့လူ့အခွင့်အရေးလို့ပြောတဲ့ဟလာဒီမိုကရေစီနဲ့လူ့အခွင့်အရေးပတ်မှာဒီမိုကရက်ကပို့ပြီးတော့အလေးသာအများတဲ့အတွက်သူကဟိုအဘော်ရှင်ကို ဥပဒေအရခွန်ပြူခြင်းနဲ့ပါတီလို့ပြောလို့ရပါတယ်ဒါပေမဲ့သူကြားတာကသမ္မတဘိုင်ဒန်တက်ပြီးတဲ့လက်ထက်မှာဒီအဘော်ရှင်အခွင့်အရေးကိုဘ ਹੁ တရားရုံးကဒီမိုကရက်တစ်လက်ထက်မှာဒီမိုကရက်တစ်ပါတီရဲ့မူဝါဒတွေကတခုဖြစ်တယ်ကိုယ်ဖျက်ချခွင့်ကိုကန့်သတ်လာတဲ့ချိန်တွေတခုရှိတယ်ဒါကြောင့်အဲ့ဒါကိုပြန်ပြီးတော့ရင်စားရအောင်ကြိုးစားခြင်းနဲ့မဲပေးသူတွေရဲ့အခန့်ကဏ္ဍဟာအတော်ကြီးလာတယ်ဒါကြောင့်အခုဟိုခုနကကျွန်တော်တို့ဆွေးနွေးသလိုအနီးလိုင်းကြီးဟာ 乱摸南京没时间也叫这里边啊别的啊听到了我们说的钱嘛估计能入水里的不水里的啊保险困业公安片场公困业个苗国比较 Democrat 个没被家的女士来的路这种面貌的怎么样 OK 怎
么样你三位老家高不了不能下地你越高不会嘛我们大家查见的不得比较比那会日本你的嘛你可以我想想他们那路越高为什么没骗呢没被问就给他了他都说问他讲话的不能下标的路呗那在 California 骗呢 Michigan 路那这路骗呢嘛说破西部嘛想要混一点骗呢他们那个人就就能够比对呀的那跟他给骗呢嘛来下你保险和被别人物理我上去比较那爱的物理我来看看来不看那所以没跟我偷的看嘛上去没被给家的呢都比对呀就说这家 policy 给啥的过来的路的没必要看嘛太多别给他别的出去这么也给啥的不得比较我路路啊病啊不如戏了像没干嘛
啊好给面没干那个你可把我们的不老强啊强啊路的单杀呢奥奇单杀的啊压开弄啊都压了他讲都路的这么也少就不过啊多过一级的ဒီမှာအဲ့ဒါမရှိရင်ကျမကြီးစောက်ချောပူ啊ဟိုဗမာပြည်မှာစေကုသလိုပဲအမတန်တဆကုံတာဟုတ်ဒါကြောင့်ဒီကျမကြီးစောက်ချောမှုချက်တနည်းအားဖြင့်ကျမကြီးအာမခံပူရအောင်ပူကောင်းအောင်ဖြစ်စီနေတဲ့လူလူရဲ့မဲဆန္ဒတွေကတော်တော်ကိုဟိုများလာတယ်ခုနဟိုဥဒမသားပြောသလိုကင်တက်ကီဆိုရင်တဘောအားဖြင့်သူဟာ Republican Party ပြတနည်းမရှိရိုးစွဲပေါ့ကျွန်တော်ခုနေတဲ့အင်ဒီယားနာပြည်နယ်လိုပဲအမြဲတမ်း Republican ကြီးတဲ့နိုင်တယ်သို့တော်လည်းပဲဒီနှစ်နေရာမှာမဲဆန္ဒရှင်အစ်စ်တွေကအယူဆပြောင်းလဲလာတဲ့ဟို trend ပေါ့နော်အလားလာမြင်နေရတယ်လို့ကျွန်တော
်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဆရာဆရာကြီးကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ
့ဟုတ်ကဲ့
ခင်ဗျဟ
ုတ်ကဲ့အခု American နိုင်ငံရဲ့အစိုးရတပ်တန်းကိုရွေးကောက်ပွဲမှာကျွန်တော်တို့အမတ်လောင်းတွေကိုရေကောက်တင်ရောက်တာမကပဲနဲ့လူခွေဆိုင်ရာတော့တားပြတ်ချခြင်းလိုကိစ္စတွေကိုပြင်းနေ Facebook ချင်းတွေမှာထည့်တင်လားမထည့်တင်လားเนาะထည့်သွင်းတင်တယ်လို့မဲပေးသွားတာတွေအားလည်းထူးခြားချက်တစ်ချက်ဖြစ်ပါတယ်။တပြည်မူဝါဒရေးရာကိစ္စတွေဖြစ်တဲ့เนาะစက်မဲဆောင်ဆောင်မှုကိုဝင်ခွေနဲတဲ့သူတွေထိပေးတင်လားမပေးတင်လားဆိုတဲ့မေးခွန်းတွေကို Republican ကြီးစိုးတဲ့နေပြည်တွေမှာလည်းမဲပေးသွားကြတာလူလူကမဲပေးသွားကြတာပြီးရင်ခုန Republican ကြီးစိုးတဲ့နယ်မြေမှာပဲเนาะမိမိစိတ်မိမိကြခံတာမဟုတ်ပဲအများပြည်သူပတ်စံတွေကနေမှဝင်ဝင်နေတဲ့သူတွေအတွက်နေလဲစာကြောင်းနေမှာကြွေးတင်လားမကြွေးတင်လားဆိုတဲ့ကိစ္စတွေကိုလည်းမဲယုံနေမှာထည့်သွင်းပြီးတော့เนาะလူတွေကမဲပေးလို့ရအောင်စီစဉ်ခဲ့ကြတာလည်းစိတ်ဝင်စားစရာကိစ္စတစ်ခုဖြစ်ပါတယ်ဟုတ်ကဲ့ဆရာကြီးအခုလိုဆွေးနွေးပေးတဲ့အတွက်ကြောင့်အားကြီးကျေးဇူးတင်ပါတယ်
โอเคครับก็มาไปครับโอเค
โอเค
ขอบค
ุณที่ติดตามตัวดูก็တော့1999ปีရွေးကောက်ပွဲမှာပလဲမျိုးနယ်မဲဆန္ဒနေရာနေ NLD ပါတီရဲ့အမတ်ဖြစ်နေရွေးကောက်တင်ရောက်ခံရတဲ့ဒေါက်တာတင့်ဆွေဖြစ်ပါတယ်ကျွန်တော်တပောင်သားမှာ
ဒါကတော့ဒီမိုကရေစီလူအခွင့်အရေးနဲ့ခေတ္တန်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ပတ်စင်ကဏ္ဍတပုတ်ဖြစ်တဲ့တပတ်တွင်ပြည်တွင်သတင်းစုစည်းတင်ပြချက်ကိုဆက်လက်ထုတ်လွှင့်ပါအောင်မယ်မြန်မာအာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံအုပ်ချုပ်ရေးအဖွဲ့ဝင်တချို့အပါအဝင်လူပုဂ္ဂိုလ်19ဦးကို EU ကဒဏ်ခတ်ပိတ်ဆို့မှုထပ်မံပြုလုပ်ပါတယ်မြန်မာရေးအာဆီယံထိပ်သီးအစည်းအဝေးမှာဆွေးနွေးခဲ့ကြပါတယ်ဒီလိုတပတ်အတွင်းထိပ်တန်းရောက်မြန်မာသတင်းတွေကိုနားလောင်တဲ့ကိုဝင်းခန့်မောင်တို့ကပြောပြမှာပါ
အာနာသိန်းစစ်ကောင်စီအုပ်ချုပ်ရေးအဖွဲ့ဝင်တွေပါတဲ့လူပုဂ္ဂိုလ်19ယောက်နဲ့စစ်ကောင်စီကို EU ဥရောပတမကကပိတ်ဆို့အရေးယူမှုတွေထပ်ပြီးတော့ချမှတ်လိုက်ပါတယ်။လူပုဂ္ဂိုလ်တွေထဲမှာစစ်တပ်ကအရာရှိကြီးတွေ၊တရားရေးနဲ့အကျဉ်းဦးစီးဌာနအရာရှိတွေအပြင်စီးပွားရေးလုပ်ငန်းရှင်တွေဖြစ်တဲ့ဦးတေစ၊ဦးနိုင်ထွတ်အောင်နဲ့ဦးအောင်မောမြင့်တို့လည်းပါပါတယ်။စီးပွားရေးလုပ်ငန်းရှင်ဦးအောင်မောမြင့်ဟာစစ်တပ်အတွက်လက်နက်တွေဝယ်ရမှာအကျိုးဆောင်ပေးခဲ့တယ်လို့ ဦးတေဇာနဲ့ဦးနိုင်ထွအောင်တို့ကတော့ရခိုင်ပြည်နယ်မှာလှုပ်ခွင့်ရေချိုးဖောက်မှုတွေဆူဆူဝါဖြစ်ခဲ့တဲ့2019ခုနှစ်စစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေနဲ့ဆက်စပ်ပြီးတော့စစ်တပ်ကိုငွေကြေးပံ့ပိုးခဲ့သူတွေဖြစ်တယ်လို့ အကြံဦးစီးဌာနညွန်ကြားရေးမှူးချုပ်ဦးစောမင်းအင်းစိန်ထောင်မကြီးဦးစောလင်းအောင်အဂတိလိုက်စာမှုတက်ဖြစ်ရေးကော်မရှင်အဖွဲ့ဝင်တွေဖြစ်ကြတဲ့ဦးကုကိုလွင်နဲ့ဦးမင်းမင်းဦးတို့လည်းအခုနောက်ဆုံးအေးရရဲ့တန်ကစီမှာပါပါတယ်စစ်ဘော်ချုပ်ကြီးထွန်းအောင်ဒုတိယဗိုလ်ချုပ်ကြီးဖုံးမြတ်ဒုတိယဗိုလ်ချုပ်ကြီးအောင်စိုးဒုတိယဗိုလ်ချုပ်ကြီးတက်ပုံနဲ့တခြားဗိုလ်ချုပ်တွေလည်းစီမှာ Atel Lise Ewe, Ujo Meurogo, American Pidan Suye, Ayeu, Pimata, Tanka Sene Tet Dun Lai Pare. Sky Aviator Ha, Nyama Sita Ye, Silayen Se Banigo, Atika, where you painted at Gomni Pitalo, Ujo Meuha, Nanganja Sepe Yashire, Nyama Nangan Layana, our season Sama Piro, Teka Ye Yahayene, the Cha Silene Pisire, Tin Twin Penilu Pitelo, American Nanganjai Wunji, Anthony Blinken Yet Jenya Jama Pashi Bare.
မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတွေအထူးသဖြင့်တော့လေကြောင်းတုံးအရက်တာတွေကိုတက်ခိုက်နေရာတွေအပေါ်အမေရိကန်ပြည်ထောင်စုကနောက်ထပ်အရေးယူလိုက်တဲ့ဆောင်ရွက်ချက်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်။မြန်မာ၏အာဆီယံပုံသဘောတူညီချက်အကောင်အထည်ဖော်ဖို့နှောင့်နှေးနေချိန်မှာပဲအာဆီယံထိပ်သီးနဲ့ဆက်ဆက်စည်းဝေးပွဲတွေကိုကမ္ဘောဒီးယားနိုင်ငံမှာကျင်းပနေပါတယ်။နိုဝင်ဘာ၈ရက်ကနေစက် ြန်လည်တုံ့တက်ဖို့ရှိတဲ့အတွက်မြမအရေးဟာဒီစည်းဝေးရဲ့ဦးစားပေးစီစဉ်တစ်ခုမှရှိမယ်လို့ယူဆကြပါတယ်။အာဆီယံထိပ်သီးစည်းဝေးမှာကိုက်တွယ်ဖြေရှင်းရမယ့်ပြဿနာတွေတဲ့မြန်မာနိုင်ငံရေးလည်းပါလိမ့်မယ်လို့ဖိလစ်ပိုင်သမ္မတဖာဒီနန်မာကော့စ်ဂျူနီယာကနိုဝင်ဘာ9ရက်နေ့ကပြောပါတယ်။ကယောဂအရေးရုရှားယူကရိန်းအရေးတောင်တရုတ်ပင်လယ်တွင်ဖြစ်ပေါ်တိုးတက်မှုတွေအပြင်မြန်မာနိုင်ငံရေးစားတဲ့ကိစ္စတွေကိုဒီထိပ်သီးစည်းဝေးပွဲမှာဆွေးနွေးအဖြစ်ရှာသွားမယ်လို့စည်းဝေးကျင်းပမဲ့ကမ္ဘောဒီးယားနိုင်ငံမှမထွက်ခွာခင်သမ္မတမာကော့စ်ဂျူနီယာကပြောခဲ့တာပါ။အာဆီယံထိပ်သီးစည်းဝေးအပြင်အာဆီယံနဲ့တခြားဆက်ဆက်စည်းဝေးကိုလည်းဇက်တိုက်ကျင်းပသွားဖို့ရှိတာကြောင့်ကမ္ဘောဒီးယားမျိုးတော်တဝိုက်မှာလုံခြုံရေးတွေအထူးတင်းကျပ်ထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တပေါင်းကျော်ဖြန့်ကျက်ချထားတယ်လို့ကမ္ဘောဒီးယားရဲတပ်ဖွဲ့ဝင်ပြောခွင့်ရသူကပြောပါတယ်။လေးရကြမယ်ဒီစည်းဝေးပွဲတွင်မြမအရေးအပြင်တောင်တရုတ်ပင်လယ်ညှင်းပွားမှုကပ်ဘေးပြန်လည်ထူထောင်ရေးဒေသရင်းကုန်သွင်းရေးနဲ့ဥရုယာစီဖောက်ပြန်မှုစတာတွေကိုကင်တွယ်ဆွေးနွေးကြမယ်လို့ကြိုတင်ယူဆထားတာတွေရှိပါတယ်။ရုရှားဘက်ကတော့နိုင်ငံသားဝင်ကြီးဆာဂရီလက်ဗရော့တက်ရောက်မယ်လို့သူယုံကပြောပါတယ်။မြမအရေးနဲ့ပတ်သက်လို့မြမကိုစားပြုမှုမပါတဲ့ဆုံးဖြတ်ချက်ကိုလက်မခံဘူးလို့စစ်ကောင်စီကတုံ့ပြန်ထားပါတယ်။အာဆီယံထိပ်သီးစည်းဝေးနဲ့ဆက်ဆက်စည်းဝေးတွေကိုတော့တောက်ကြနေကစတင်ကျင်းပနေတာဖြစ်ပြီးတခြားနိုင်ငံကခေါင်းဆောင်တွေနဲ့အတူအမေရိကန်သမ္မတဂျိုးဘိုင်ဒန်လည်းတက်ရောက်မှာဖြစ်ပါတယ
်။မြန်မာနိုင်ငံတွင်လုံခြုံရေးနဲ့ဆိုးဝါးလာတဲ့လူမှုရေးအခက်အခဲတွေကြောင့်အော်စတြေးလျနိုင်ငံကိုရောက်နေကြတဲ့မြန်မာနိုင်ငံသားတွေကိုလူသားချင်းစာနာမှုအရနေထိုင်ခွင့်ဗီဇာတွေဦးစားပေးသွားမယ်လို့အော်စတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီးအန်ဒရူးဂျိုက်စ်ကထုတ်ပြန်ကြေညာပါတယ်။အော်စတြေးလျကိုနိုင်ငံကူးဗီဇာနဲ့ရောက်လာပြီးတော့လက်ရှိနေထိုင်နေတဲ့မြန်မာလူမျိုးတွေအတွက်ပြည်ထရေးဌာနရဲ့ဦးစားပေးအကအကွက်ရယူတဲ့အစီအစဉ်ကိုရှောက်ထားနိုင်တယ်လို့လည်းဖော်ပြထားပါတယ်။ဒီအတွက်နေထိုင်ခွင့်တက်တန်းတို့ဖို့ဗီဇာလျှောက်ထားရမှာအချိန်နဲ့ဆွေဆရန်လိုအပ်ချက်ကိစ္စတွေလျှော့ပေးသွားမယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံတွင်2023ခုနှစ်ဖေဖော်ဝါရီလမှာစစ်တကအာဏာသိမ်းယူပြီးတဲ့နောက်ပိုင်းအော်စတြေးလျကိုရောက်နေပြီးသားမြန်မာလူမျိုး800ထက်မနည်းခိုလုံခွင့်လျှောက်ထားတယ်လို့အော်စတြေးလျ ABC သတင်းဌာနကဖော်ပြပါတယ်။အခုလိုအော်စတြေးလျပြည်တွင်ရောက်နေပြီးသားမြန်မာလူမျိုးတွေအတွက်အခအကွက်ပေးရေးဗီဇာတွေဆောင်ရွက်ပေးဖို့ရှိသလိုဘန်ကောက်မှာရှိတဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR နဲ့နီနီကကလှုပ်ကိုင်းပြီးတော့ပြည်ပကနေလာမဲ့အခြေချနေထိုင်ရေးအစီအစဉ်တွေမှာလည်းမြန်မာလူမျိုးတွေကိုထိတ်တန့်ဦးစားပေးဆောင်ရနေတယ်လို့လည်းဩစတြေးလျဝန်ကြီးရဲ့ကြေညာချက်မှာဖော်ပြပါဗျ။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအတွက်လူသားချင်းစာနာကူညီမှုအရ2022-2023ခုနှစ်အတွင်းဩစတြေးလျဒေါ်လာ135တန်းထောက်ပံ့သွားမယ်လို့ဩစတြေးလျနိုင်ငံသားဝန်ကြီးပင်နီဝမ်ကနိုဝင်ဘာ9ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ ที่ชาวบ้านเรียกว่าที่เกลือตัวเรศีแต่ยังเยาว์ชีอังโลชาวเมืองตัวมาพิบีแต่หากยามาสิกังสิโกจูพิเศษบ่ดามาโมแต่ยังเวมูยาเสบมโหปุโรเลพอบยาเกบาร์เลออสเตรเลียฮะยินงาเลเบงลาเดชมาชีเรรูนจาตุคาเดริกูทาวปังกุญแคบุบาร์เล
เสด็จก็ยัดดาริโปไต่ขึ้นมือมีอำนาจพินิเดมีมาเนงมาพิบปอนิเดปรีบขารีส่งตัยด้วยส่งส่วนวิจารุปวิหามินีฟรานซิสกับพิจารณาไปเลยกบารวันพิบปอนิเดเสพเอรีเนทไทยองค์เจ้าหนุ่มมาโกยนิกาฟาดิกามาพิโรเดตยาเวดุยปวิหามิงาเนื้อมาเยโกเทตุนพิจารณาเข้ารับปีเรศเนปรีบขารีเสนิจจ้าพินิเดซีเรียเอเชียยิมเนงงาคลีเรียเบดูคานีมีมาเนงเยโรกุเสนาจีไรเสพเอรีกา ลูดาวิวเนี่ยบอกว่าจะอาลงกับพี่สีนี่เจ้าแต่เจ้าที่ปรีบขารีปีเลยด้วยเมียวตัวเนี่ยส่งพี่ไปดูเมียเวนูเนี่ยเต็มเลยด้วยส่งส่วนวิเนี่ยนี่เนี่ยด่าพี่เชนไอเมลุปวิหามินจิกาพิวบาร์เลยกบาจิกาชูเกรนสิบวัยกูอายุสั้นนี่จะไปไหมปวิหามินจิกาโรเมียมาเยโกมาจากหน้าพี่สูเลชีบีเนี่ยยังเนี่ยยูดาชินจ้าสีพี่บอสิบูสุดท้องไปเลยชีบาร์เลยเมียมาเยพี่ชานายบูด้วยส่งส่วนวิบูปวิหามินจิบอกว่าในงานกาต่ายตัวเนี่ยไปไหมเลย
มีมาในงานไหนมาหรอที่ตากันแล้วนักการเตะเฟอร์รี่แต่ในนั้นนักการเตะเฟอร์รี่เนี่ยสกังสีโรจ้าเตะเฟอร์รี่สไตล์สูรุปอบาวนี่ละเจ้ามีมาในงานเลบายเชนกียาจะขายสาเร็ตที่ตาริกาปีดูรีเนซินุที่ไกด์ติสงเนียบีเนียส่งขวัญทวีอาดูรีเลสับปีโตลานิเซพิบาร์เลยถ้าองค์สันสุจิปอสกังสีที่อาศัยทาร์เรอโมริเทกาน้องส่งจันเองงามุโกอเมียนส่งอปีตันไอโบสิเซนิเรลุตยาโยนันิสัตุริกาพิบาร์เลย อันนี้สุยาเลเช่กูวิกาลาต้องพิบูยังหายงานวัยอยู่พิบินยืนเรียนนับตั้งลูกถ้าองค์สันสุจีเนี่ยทำร้ายวิมินอโปอักรีไลซามุงงามุเนตยาสเวสุทาราบะแต่เช่นเนี่ยมาถ้าองค์สันสุจีโกในเจ้าเจ้าพยองในสุรเดนเนี่ยมามาบุโลสิกังสิกาเนียนสุวาเลยถ้าองค์สันสุจีเนี่ยทำร้ายวิมินโอเตียสเวคันฮาร์เรอักรีไลซามุงงามุด้วยพยองขอตัดเดนียากูนี่พิโรชูทางทูเดียยงมาหน่วยมาโกยเนี่ยก็สิเซกราบะ แต่ยาลูกแต่งจ้าดูว่าองค์ขันโกเน่อุเซงไม่เห็นโลโก้เพียงขอตัดติดในเนี่ยซีเซ่แค่เป็นแม่มาปีเปียแค่บุโลแต่ยาอย่างในนิสัตุริกาเปียวว่าเลยแต่ยาอย่างเนี่ยตบตบว่าอย่าเพียงขอตัดติดในเนี่ยแต่ยาลูกเพิกก้าตัดติดจะโชกุซีเซ่ปีเงี้ยตัวองค์สันสุจิเพิกก้าเปียงเล็กคู่ขันเชื่อป้าแม่ตัดติดกุซีเซ่มาพิบาร์เลยเปียงเล็กคู่ขันเชื่อป้าแม่ตัดติดเสียงโก้ตัวองค์สันสุจิเพิกก้าคู่เชิงที่มาเต็มเปียเดียร์ด้วยตัวโกรันคู่ขันเ
ုဆက်လိုက်ပြီးတော့တပတ်အတွင်းနိုင်ငံတကာသတင်းစုစည်းတင်ပြချက်ကိုဆက်လက်ထုတ်လွှင့်ပါအောင်မယ်။အမေရိကန်သက်တမ်းတစ်ဝက်ရွေးကောက်ပွဲအခြေအနေအာဆီယံဒေသတွင်းငြိမ်းချမ်းရေးစာချုပ် TAC ကိုယူကရိန်းကလက်မှတ်ထိုးတာ၊ကမ္ဘာ့ရာသီဥတုပြောင်းလဲလာမှုကိစ္စအီဂျစ်က COP27 မှာဆွေးနွေးတာ၊ဒီလိုတစ်ပတ်အတွင်းထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်အီသန်စင်နဲ့ကိုငြိမ်းချမ်းတို့ကစုစည်းတင်ဆက်ပေးထားပါဗျာ။
နိုဝင်ဘာလ၈ရက်နေ့အင်္ဂါနေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတသက်တမ်းဝန်ရွေးကောက်ပွဲရလဒ်တွေအတွက်ပြည်내အုပ်ချုပ်ရေးမှူးနဲ့လွှတ်တော်အမတ်နေရာတချို့တို့မှာစားတဲ့ကနေပို့ကြတဲ့ကြိုတင်မဲတွေရွေးကောက်ပွဲကျင်းပပြီးရက်ပိုင်းအထိအကုန်ရေတွက်လို့မပြီးသေးပဲနဲ့ရလဒ်ပြည်စုံထွက်မလာခဲ့သေးပါဘူး။ဒီရွေးကောက်ပွဲမှာ Republican တွေအပြတ်အသတ်အနိုင်ရလိမ့်မယ်လို့အများစုကခန့်မှန်းထားကြပေမဲ့လည်းထီထလောက်အနိုင်မရခဲ့ပါဘူး။အထူးသဖြင့်2020ရွေးကောက်ပွဲရလဒ်ကိုလက်မခံဘူးလို့တခြားလုံးပြောဆိုနေတဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့အယူအဆကိုလက်ခံယုံကြည်ပြီးတော့သူကအပြည့်အဝထောက်ခံမဲဆွယ်စည်းရုံးပေးထားတဲ့ကိုယ်စားလှယ်လောင်းတော်တော်များများရွေးကောက်တင်မြှောက်မခံရတဲ့အတွက်ဒါဟာဒီမိုကရေစီရဲ့အောင်ပွဲအဖြစ်သမ္မတဘိုင်ဒန်ကညှိနှိုးပြောဆိုခဲ့ပါလေ
။ Ukraine တပ်တွေဟာတောင်ပိုင်းက Nihu River မြို့ကို Russia တပ်တွေလက်ထက်ကပြန်လည်သိမ်းယူလိုက်ပြီလို့နိုဝင်ဘာလ10ရက်နေ့မှာယူကရိန်းနိုင်ငံပိုင်ရုတ်တံတဲ့လူမှုကွန်ရက်ဗီဒီယိုမှတ်တမ်းတွေနဲ့ဖော်ပြနေပါတယ်။ဒီမျိုးဟာ Mykolaiv ဒေသမှာရုရှားကိုသိမ်းယူထားတဲ့နောက်ဆုံးမျိုးဖြစ်တယ်လို့ဒီမျိုးဟာဟာဆန်မျိုးကိုသွားတဲ့မဟာဗျူဟာမြောက်လမ်းမကြီးကိုထိန်းချုပ်ဖို့အတွက်အရေးပါတဲ့နေရာဖြစ်ပါတယ်။ဟာဆန်မျိုးကိုတော့မတ်လကတည်းကရုရှားကိုသိမ်းယူခဲ့တာဖြစ်ပြီးအခုတော့တပ်တွေပြန်ဆုတ်ဖို့ရုရှားကအမိန့်ပေးထားတယ်လို့ပြောပါတယ်။ယူကရိန်းဘက်ကတော့ဒါကိုသတိကြီးကြီးထားပြီးထောင်ချောက်ဆင်တာဖြစ်နိုင်တယ်လို့ယူဆပါတယ
်။အာရှယူကရိန်းဆက်ဆက်ရေးမှာတော့ယူကရိန်းနိုင်ငံဟာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံရဲ့ TAC လို့ခေါ်တဲ့ဒေသတွင်းငြိမ်းချမ်းရေးစာချုပ်ကိုလက်မှတ်ရေးထိုးထားပါတယ်။အာဆီယံရဲ့ငြိမ်းချမ်းရေးနဲ့ပူးပေါင်းဆောင်ရွက်ရေးစာချုပ်ထဲအခုလိုပါဝင်လာတာဟာယူကရိန်းနိုင်ငံအတွက်ထူးခြားတဲ့အကျိုးရလဒ်ရှိမှာမဟုတ်ပေမဲ့ရုရှားနိုင်ငံကိုအထူးကြောင်လှုပ်ဆောင်ရမှာတော့နိုင်ငံတကာထောက်ခံမှုပို့ပြီးတော့ရရှိစေမှာဖြစ်ပါတယ်။ ယူကရိန်းနိုင်ငံသားဝန်ကြီးဒမီထရီကူလီဗာကကမ္ဘောဒီးယားနိုင်ငံဖနောပင်မြို့မှာအာဆီယံနှစ်ဖက်လည်ထိပ်သီးအစည်းအဝေးပွဲကျင်းပနေစီမှာစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ရှီတောင်အာရှဒေသမှာဒီလာတဲ့အာဆီယံနှစ်ဖက်လည်ထိပ်သီးအစည်းအဝေးပွဲအပြင် G20 နဲ့ APEC ကိုခေါ်တဲ့အာရှပစိဖိတ်စီးပွားရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ထိပ်သီးအစည်းအဝေးတွေလည်းကျင်းပဖို့ရှိနေပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးအာဆီယံဟာအဖွဲ့အစည်းနဲ့ရုရှားအပေါ်မှာပြည်တွင်ရှုံချတာမရှိပေမဲ့လည်းအဖွဲ့ဝင်ရှစ်နိုင်ငံကတော့ယူကရိန်းစစ်ပွဲဆိုင်ရာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုထောက်ခံခဲ့ပါတယ်
။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့လုံခြုံရေးကောင်စီအတွင်းရေးမှူးနီကိုလိုင်ပက်ထရူရှက်ဖ်နဲ့အီရန်သမ္မတအစ္စရာဟင်ရိုင်စီတို့နိုဝင်ဘာလ9ရက်နေ့မှာတွေ့ဆုံပြီးနှစ်နိုင်ငံကုန်သွယ်ရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ဆွေးနွေးခဲ့ကြပါတယ်။ယူကရိန်းကျူးကျော်စစ်နဲ့ရုရှားစီးပွားရေးမှာအထောက်အကူတွေရရေးမော်စကိုကကြိုးပမ်းနေချိန်မှာပဲနီကိုလိုင်ပက်ထရူရှက်ဖ်အီရန်နိုင်ငံကိုသွားရောက်တာပါ။ယူကရိန်းကျူးကျော်စစ်ကြောင့်နောက်နိုင်ငံတွေရဲ့ပိတ်ဆို့တန်ခတ်မှုနဲ့ရင်ဆိုင်နေရပြီးယူကရိန်းစစ်ဘက်ကပြင်းထန်တဲ့ဖိအားပေးမှုနဲ့ရင်ဆိုင်နေရတဲ့အထူးကြံရုရှားနိုင်ငံအတွက်အီရန်နိုင်ငံကစစ်လက်နက်ပစ္စည်းတွေထောက်ပံ့နေတာပါ။ဒါကြောင့်လဲနီကိုလိုင်ပက်ထရူရှော့ဖ်ရဲ့ခရီးစဉ်ဟာရုရှားအတွက်အီရန်နိုင်ငံကပို့ပြီးအရေးပါလာတဲ့သဘောကိုပြသလိုက်တဲ့လက္ခဏာလည်းဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကတော့ရုရှားကိုယူကရိန်းစစ်ပွဲအတွက်လက်နက်ကြီးကြီးတွေထောက်ပံ့ပေးနေတာမဟုတ်ဘူးလို့ညင်းပါတယ်။ယူကရိန်းစစ်ပွဲမှာအသုံးပြုဖို့ရုရှားကိုအမြောက်ဆန်တွေနဲ့လက်နက်ခဲယမ်းတွေပေးပို့နေတယ်ဆိုတဲ့ပြောကြားချက်တွေကိုမြောက်ကိုရီးယားကညင်းဆိုသွားတာဖြစ်ပြီးတော့ဒီလိုလုပ်ဖို့လည်းအစီအစဉ်မရှိဘူးလို့ပြောပါတယ်။
ဒီနေ့ပတ်တဲ့အီဂျစ်နိုင်ငံမှာကျင်းပခဲ့တဲ့ဥတုရသည်ပြောင်းလဲမှုဆိုင်ရာကုလသမဂ္ဂညီလာခံ COP27 မှာတော့ loss and damage လို့သိကြတဲ့ဥတုရသည်ပြောင်းလဲမှုကြောင့်ပေါ်ပေါက်လာတဲ့ပျက်စီးဆုံးရှုံးမှုတွေအတွက်ပြန်လည်ပေးဆက်ရေးကိစ္စကအဓိကနေရာယူထားပါတယ်။အီဂျစ်နိုင်ငံ Sharm El Sheikh မြို့မှာကျင်းပနေတဲ့ညီလာခံအနည်းမှာဥတုရသည်အရေးတက်ကြွလှရှားသူဒရာစင်ကျော်တို့နိုဝင်ဘာလ9ရက်နေ့မှာထုတ်ဖော်ဆန္ဒပြခဲ့ကြပါတယ်။ချင်နာရီနိုင်ငံတွေဘက်ကပေကန်ဆွန့်ကျဲဖို့ကျမတို့ကပြောနေတာမဟုတ်ပါဘူး။ဒါဟာတရားနှတ်တော်မှုရှိရေးဒန်းတူညီမျှမှုရှိရေးဆိုတဲ့ကိစ္စတွေနဲ့ဆိုင်ပါတယ်ဆိုပြီးတော့ဥရယာတီအရေးနဲ့ကြားမှာဒန်းတူညီမျှရေးတက်ကြွလှုပ်ရှားသူအသက်29နှစ်အရွယ်ဇူကီစွာဝိုက်ကပြောပါလိမ့
်။ဒါကတော့တပတ်အတွင်းနိုင်ငံတကာသတင်းစူးစီးချက်ကိုကြည့်ရှုနာတော်တာဆင်ခဲ့တာဖြစ်ပါတယ်။ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အသံနဲ့အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပါဦးမယ်ခင်ဗျာ။
ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကယူကရိန်းနိုင်ငံကရုရှားသိမ်းပိုက်ထားတဲ့ခါဆင်မြို့ကိုပြန်ပြီးသိမ်းပိုက်နိုင်ပြီလို့ပြောကြားလိုက်ပါတယ်။ဒီရုရှားသိမ်းပိုက်ထားတဲ့ခါဆင်မြို့ကိုယူကရိန်းတွေကပြန်လည်လွတ်မြောက်အောင်လုပ်နိုင်တာဟာထူးခြားတဲ့အောင်မြင်မှုတစ်ခုလို့အမေရိကန်ကကြိုဆိုဂုဏ်ပြုလိုက်ပါတယ်။အီရန်အတွက် EU ရဲ့ဒဏ်ခတ်မှုတွေဟာလာမယ့်သတင်းပတ်ထဲမှာထပ်ပြီးတော့တိုးမြှင့်ဖို့ရှိတယ်လို့ဂျာမနီဝန်ကြီးချုပ်လော့ဖ်ရှူးစ်ကပြောကြားလိုက်ပါတယ်။အီရန်အာဏာပိုင်တွေကအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုအကြမ်းဖက်နှိမ်နှင်းနေတဲ့အတွက်ဂျာမနီဝန်ကြီးချုပ်ကစနေနေ့မှာပဲပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချလိုက်တာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအလှည့်ကျဥက္ကဋ္ဌဝန်ကြီးချုပ်ဟွန်ဆန်ဦးဆောင်ကျင်းပတဲ့အကြိမ်40နဲ့42ကြိမ်မြောက်အာဆီယံထိပ်သီးအစည်းအဝေးတွေကတောက်ကြနေမှာပြီးဆုံးသွားပါပြီ။ဒီနှစ်2022ဟာအာဆီယံစတင်တည်ထောင်တာ55နှစ်ပြည့်တဲ့နှစ်ဖြစ်ပြီးတော့အာဆီယံနဲ့နောက်မှာပူးပေါင်းဆောင်ရွက်မှုတွေခိုင်မာအောင်လှုပ်ဆောင်မယ်လို့အာဆီယံခေါင်းဆောင်တွေကကြေညာပေးခဲ့ကြပါတယ်။မြန်မာရေးနဲ့ပတ်သက်လို့အာဆီယံထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံရဲ့အကြမ်းဖက်မှုတွေကိုရှုံချပြီးလက်နက်ကင်ဖွဲ့စည်းအားလုံးအနေနဲ့ဒါကိုတာဝန်ယူပြီးတော့ဆင်းဆင်းချင်းချင်းလုပ်ဖို့အတွက်တိုက်တွန်းထားပါတယ်။ကမ္ဘောဒီးယားနိုင်ငံမှာစနေနေ့ကပြုလုပ်တဲ့အာဆီယံဂျပန်ထိပ်သီးအစည်းအဝေးကိုတက်ရောက်လာတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကအာဆီယံအတွက်ချင်းငွေဖြစ်တဲ့အမေရိကန်ဒေါ်လာတန်း2100နဲ့ညီမျှတဲ့ဂျပန်ယန်ငွေ295ဘီလီယံပေးမယ်လို့ပြောကြားလိုက်ပါတယ်။ဒါဟာကမ္ဘာတစ်လုံးကိုဗစ်ရောဂါကြောင့်ကျဆင်းနေတဲ့စီးပွားရေးပြန်လည်နှလန်းထူအောင်ဖို့အကူအညီပေးတဲ့အနေနဲ့ချီးငှားတာဖြစ်ကြောင်းလည်းပြောကြားခဲ့တာပါ
။သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ပြောပြသွားတာပါ။ဒီကနေ့မနက်ဖက်တာလင်းစီစဉ်နေထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လွှင့်ရေးမှုအဖြစ်နဲ့ကကိုညာဝင်းအောင်ကတာဝန်ယူခဲ့ပါတယ်။အတန်ဖန်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Zubair Attai တို့ဖြစ်ပါတယ်။ VOA ရဲ့တင်းငွေနေနေမနက်ဖက်အတန်နဲ့အစီအစဉ်တွေလည်းဒီမှာတင်ပေးပြည့်စုံပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်နေတဲ့ကျေးဇူးထူးတင်ပါတယ်။သောတာရှင်မြန်မာပြည်သူအပေါင်းနဲ့ကိုစိတ်နှပြချမ်းသာချမ်းသာကြပါစေ။ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ပါခင်ဗျာ
This program has come to you from the Voice of America, Washington.